Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါခင်ဗျာ VOA American တန်ကနေပြီးတော့2018ခုနှစ်ဇွန်လ15ရက်တောက်ကြနေမနေ့ဖက်စီစဉ်လေးကိုလိုင်းဒိုမီတာ24 40 51တို့ကနေစတင်ပြီးတော့ထုတ်လွှင့်နေပါပြီ VOA ရဲ့ Facebook စာမျက်နှာဖြစ်တဲ့ VOA Burmese News မှာလည်းအချိန်နဲ့တပြေးညီထုတ်လွှင့်ပေးနေပါတယ်ကျွန်တော်လည်းမအခုမနေ့ကင်းစီစဉ်လေးကိုတင်ဆက်ပေးမှာပ
ါမင်္ဂလာမနေ့ခင်ဗျာခင်ဗျာဒီကနေ့မနေ့ဖက်သတင်းတွေကိုဒေါက်ခင်မျိုးသွင်းနဲ့ကျွန်တော်ကြိုကြိုသိမ်းပြောပြမှာပါဟီလာရီကလင်တန်အီးမေးလ်ရှုတော်ပုံကိုဂိုင်ဒူရာနဲ့ပတ်သက်ပြီး FBI ညွှန်ကြားရေးမှူးကောင် James Comey ကိုဌာနတွင်းလုပ်ငန်းစစ်ဆေးရေးမှူးချုပ်ကအွေပံပြောဆိုပါတယ်သမ္မတထရမ့်မိသားစုရဲ့ Bright Dog ဘက်ကနယူးယောက်ပြည်နယ်ဆိုရကတရားစွဲထားပါတယ်ကုလသမဂ္ဂလူ့ခွင့်ရေးကောင်စီကနေအမေရိကန်နှုတ်ထွက်မယ်ဆိုတဲ့သတင်းတွေထွက်နေပါတယ်ဒီသတင်းတွေနဲ့အတူတခြားစိတ်ဝင်စားဖွယ်ထိတ်တန့်သတင်းတွေကိုလည်းသိရပါမယ်ခင်ဗျာ
ဟုတ်ကဲ့ပါကိုကြိုသိရင်အလိုမျိုးနိုင်ငံတကာထိတ်တန့်သတင်းတွေကြားပြီးတဲ့အထက်မှာမြန်မာပြည်နဲ့ပတ်သက်တဲ့တင်းနဲ့မှာဆိုရင်တော့
ကျမတို့တွေ့ကြလူ104ယောက်ရှိပါတယ်အဲ104ယောက်ထဲမှာအယောက်80ကျော်90မိသားကကျမတို့ဒီရခိုင်ဒေသမှာနေသွားတဲ့အစ္စလမ်ဘာသာပေါ့နော
်အဲ့ဒါကတော့ဘင်္ဂလားဒေ့ရှ်မြန်မာနယ်စပ်မှာအခုရောက်နေတဲ့ VOA သတင်းတောက်မတ်မေခါကရခိုင်မြောက်ပိုင်းမှာသူကြုံတွေ့ရတဲ့အခြေအနေတွေကိုရှင်းပြနေတာပါနောက်တစ်ခါကမ္ဘာဖလားဘောလုံးပွဲမှာဘယ်နိုင်ငံကပိုဆွဲနိုင်မလဲဆိုတဲ့ခမန်းချက်ရုရှားရဲ့လူခွင့်ရေးချိုးဖောက်မှုနဲ့ကမ္ဘာဖလားဘောလုံးပွဲဘလို့ဆက်ဆက်တလဲဆက်တဲ့သတင်းတွေကိုလည်းနားဆင်ရမှာပါ။နောက်တစ်ခါ Time နိုင်ငံမှာရောက်နေတဲ့ဟိုးအရင်တွေကရောက်နေတဲ့ကရင်တွေအဆင်မပြေဖြစ်နေရတဲ့အကြောင်းတွေကိုလည်းနားဆင်ရဖို့ရှိပါတယ်။အပတ်စဉ်စီစဉ်တွေကိုလည်းနောက်ပိုင်းမှာတင်ဆက်ပေးဦးမှာပါ။အခုတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုကိုကျော်ကျော်သိန်းနဲ့တော်ခင်မြတ်သက်တို့ကပြောပြကြပါလိမ့်မယ်။
2016ခုနှစ်သမ္မတရွေးကောက်ပွဲအတွင်းအထူးအချိန်ဒီမိုကရက်ပါတီကသမ္မတလောင်းဟီလာရီကလင်တန်အီးမေးလ်ရှုတ်တော်ပုံကိုဂိုင်တွယ်ဖြေရှင်းတဲ့ပေါ် FBI ညွှန်ကြားရေးမှူးကောင် James Comey ကိုအမေရိကန်တရားရေးဌာနရဲ့လုပ်ငန်းစစ်ဆေးရေးမှူးချုပ်ကကြာသပတေးနေ့မှာဝေဖန်ပြောဆိုလိုက်ပါတယ်။ဒါပေမဲ့လည်းနိုင်ငံရေးအရဘက်လိုက်ပြီးဆုံးဖြတ်လုဆောင်တယ်ဆိုတဲ့အထောက်အထားမျိုးတော့မတွေ့ရဘူးလို့ပြောပါတယ်။ Mrs. Clinton အပေါ်ဆွဲချက်စုံတရားမတင်ပေ Mr. Comey ကစုံစမ်းစစ်ဆေးမှုကိုပိတ်လိုက်တဲ့ပေါ်တရားရေးဌာနလုပ်ငန်းစစ်ဆေးရေးမှူးချုပ် Michael Horowitz ကမေးခွန်းမထုတ်ပါဘူး။ဒါပေမဲ့FBI ကစုံစမ်းစစ်ဆေးသိရှိထားတာတွေကိုရွေးကောက်ပွဲမတိုင်ခင်မှာပဲလူသိရှင်ကြားထုတ်ပြန်ကြေညာတာမှာတော့ FBI ညွှန်ကြားရေးမှူးဟောင်းဟာမှားယွင်းနဲ့ဆုံးဖြတ်ချက်အမှားကြီးတစ်ခုကိုချမှတ်တာဖြစ်တယ်လို့ Michael Horowitz ကပြောပါတယ်။ Clinton email ရှုပ်တော်ပုံကို FBI ရဲ့စုံစမ်းစစ်ဆေးမှုအပေါ်တရားရေးဌာနရင်းပြန်လည်သုံးသပ်စစ်ဆေးပြီးတော့ထုတ်ပြန်တဲ့အစီရင်ခံစာထဲမှာလုပ်ငန်းစစ်ဆေးရေးမှူးချုပ်ကအဲ့လိုရေးသားဖော်ပြထားတာပါ။အဲ့ဒီဆုံးဖြတ်ချက်တွေဟာကိုမီအနေနဲ့နိုင်ငံကြီးရဲ့ဘက်လိုက်ပြီးလုပ်တယ်ဆိုတာမျိုးကျွန်တော်တို့မတွေ့ရပါဘူး။ဒါပေမဲ့လည်းFBI နဲ့တရားရေးဌာနတို့ရဲ့လုံထုံးလုံနည်းတွေကနေတိတိတသားကိုအကြီးအကျယ်လွဲချော်လို့ဆောင်တာအဖြစ်ကျွန်တော်တို့ကောက်ချက်ချပါရယ်ဒီဆုံးဖြတ်ချက်တွေကြောင့် FBI နဲ့တရားရေးဌာနဟာတရားမျှတမှုပိုင်းကိုစောင့်ထိန်သူတွေဖြစ်တယ်ဆိုတဲ့အမြင်ပေါ်အနှုတ်လက္ခဏာဆောင်တက်ရောက်မှုဖြစ်သွားစေပါတယ်လို့အစိုးရကစားမှပြောထားပါရယ
် American သမ္မတ Donald Trump ရဲ့မိသားစု Foundation ဟာသူ့ရဲ့ကိုကျိုးစီးပွားရေးနိုင်ငံရေးအမြင့်အဆွန်းတွေအတွက်10နှစ်ကျော်ကျော်ဥပဒေတွေကိုချိုးဖောက်လာခဲ့တဲ့အတွက်ဖြတ်သိမ်းပစ်ဖို့နယူးယောက်ပြည်နယ်ကနေတရားဆွဲဆိုလိုက်ပါတယ်ဥပဒေကိုလွန်လွန်ကျူးကျူးချိုးဖောက်ပြီးထရမ့်အတွက်မဲဆွဲရမှာနိုင်ငံရေးအရပူပေါင်းဆောင်ရွက်ခဲ့တယ်လို့အကျိုးမြတ်မယူတဲ့အဖွဲ့တွေဖောင်ဒေးရှင်းတွေလိုက်နာရမယ်အခြေခံစီမံစည်းကမ်းတွေကိုချိုးဖောက်ခဲ့တယ်လို့ဒီမိုကရက်တစ်ဖြစ်တဲ့ပြည်နယ်ရှင်းနေချုပ်ဘာဘရာအန်ဒါဝုဒ်ကဆက်ဆွဲထားပါတယ်သမ္မတထရမ့်ကတော့ဒီတရားဆွဲဆိုမှုဟာရီမောဟားတိုက်ဆရာကောင်းတဲ့လုပ်ရဖြစ်ပြီးဒီအမှုကိုလိုက်ပြီးတော့ဖြည့်ရှင်းနေမှာမဟုတ်ဘူးလို့သူ့ရဲ့82နှစ်မြောက်မွေးနေ့ Twitter ပေါ်မှာရေးသားလိုက်ပါတယ်
။ကုလသမဂ္ဂလူ့ခွင့်ရေးကောင်စီကိုပြည်ပင်ပြောင်းလဲဆန်ရအမေရိကန်ပြည်ထောင်စုနဲ့ဆွေးနွေးတာတွေမှာအမေရိကန်အစိုးရရဲ့တောင်းဆိုချက်တွေကိုကောင်စီကလက်လျောနိုင်ခြင်းမရှိဘူးလို့တကြွလှုပ်ရှားသူတွေနဲ့အတန်းတမန်တွေကပြောပါတယ်။ဒါကြောင့်နောက်သတင်းပတ်တနင်္လာနေ့ဂျနီဗာမှာစတင်ကျင်းပမယ့်လူ့ခွင့်ရေးကောင်စီအစည်းအဝေးကိုမတဖဲထရမ့်အစိုးရကနှုတ်ထွက်မယ်ဆိုတဲ့သတင်းတွေထွက်နေပါတယ်။လူ့ခွင့်ရေးကောင်စီရဲ့သတင်းသုံးမှတ်ကြားအစည်းအဝေးကိုဇွန်လ17ရက်နေ့ကနေဇူလိုင်လ6ရက်နေ့ထိကျင်းပမှာပါ။အမေရိကန်နှုတ်ထွက်မဲ့ကိစ္စဟာတေချာပေါက်ဖြစ်မဲ့ပုံရှိနေပြီလို့အမိမဖော်တဲ့အမေရိကန်သတင်းရှင်းပြတစ်ခုက Reuters သတင်းဌာနကိုပြောပေမဲ့အသေးစိတ်တွေကိုတော့မပြောပါဘူးလူခွင့်ရေးကောင်စီကနေအမေရိကန်နှုတ်ထွက်မှာလားဆိုတာမေးခွန်းထိုးရမှာမဟုတ်တော့ဘဲဘယ်တော့နှုတ်ထွက်မှာလဲဆိုတာပဲမေးရတော့မယ့်အခြေအနေရောက်နေပြီလို့တန်တမန်သတင်းရှင်းပြတွေကပြောပါတယ်ဂျနီဗာမှာရှိတဲ့တေချာအမေရိကန်တာဝန်ရှိသူတူကတော့လာမယ့်အစည်းအဝေးတွင်အမေရိကန်နှုတ်ထွက်မယ်ဆိုတာနဲ့ပတ်သက်ပြီးဘာသတင်းမှရမထားသေးဘဲဒါမဲ့စီဝေးမှာမိမိတို့ပါဝင်ဆွေးနွေးမဲ့ကိစ္စတွေကိုဆက်လုပ်နေပါတယ်လို့ပြောပါတယ်
။ American သမ္မတ Donald Trump ထိပ်သီးဆွေးနွေးပွဲအတွက်စင်ကာပူကိုတွားရောက်ခဲ့တော့ကမြောက်ကိုရီးယားစစ်ဗိုလ်ချုပ်တက်ကိုအလေးပြုခဲ့တာဟာရန်ပက်ပြပနိုင်ငံတစ်ခုရဲ့စစ်ဗိုလ်တက်ကိုမလုံဆဖူးလေးစားမှုပြတာရရောက်တယ်လို့ဝေဖန်မှုတွေရှိနေပါတယ်။ထိပ်သီးအစီဝေး အကြောင်း42မိနစ်ကြာသတင်းကိုမြောက်ကိုရီးယားနိုင်ငံပိုင်ရုပ်သံကထုတ်လွှင့်ပေးခဲ့တာပါ။ဖေးလက်ကရမှာသမ္မတထရမ့်နဲ့ဗိုလ်ချုပ်ကြီးနိုကွန်ချိုတို့ရဲ့ကတိကောက်တွေ့ဆုံကြပုံတွေကိုလည်းထည့်သွင်းပြသထားပါတယ်။သမ္မတထရမ့်ဟာမြောက်ကိုရီးယားကိုယ်စားလှယ်အဖွဲ့ဝင်အများအပြားကိုနှုတ်ဆက်ပြီးအဲ့ဒီဗိုလ်ချုပ်ကြီးကိုနှုတ်ဆက်ဖို့အတွက်လက်ကမ်းလိုက်တဲ့အခါဗိုလ်ချုပ်ကြီးကလက်မဆွဲဘဲအလေးပြုလိုက်တဲ့အတွက်မစ္စတာထရမ့်ကလည်းပြန်လည်အလေးပြုပြီးမှလက်ဆွဲနှုတ်ခဲ့ခဲ့တာဖြစ်ပါတယ်။ရှစ်အရာရှိအချင်းချင်းအပြန်အလှန်လေးပြုကြပေမဲ့အမေရိကန်ပြည်ထောင်စုခေါင်းဆောင်တွေကပြန်ပြီးအလေးပြုစရာမလိုအပ်ပါဘူး။အထူးသဖြင့်ငြိမ်းချမ်းရေးစာချုပ်မချုပ်ဆိုတန်တမာဆက်ဆံရေးမရှိတဲ့နိုင်ငံကအရာရှိတွေကိုအလေးပြုဖို့ဆိုတာကပိုးပြီးတော့မလိုအပ်တဲ့ကိစ္စဖြစ်ပါတယ်။ဒါကြောင့်သမ္မတထရမ့်ကမြောက်ကိုရီးယားစစ်ဗိုလ်ချုပ်ကိုအလေးပြုရဟာမလုတ်တဲ့မလုတ်ထိုက်ဘူးလို့ဝေဖန်သူတွေကပြောဆိုနေကြပါတယ်။
VOA American တဲ့မနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေပြီးတော့9နာရီထိလိုင်းထိုမီတာ32 kHz 9335လိုင်းထိုမီတာ40 kHz 9483ညလိုင်းထိုမီတာ48 kHz 6153ညနဲ့ဒုတိယနာရီဘက်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်။မနေ့7နာရီကနေ9နာရီထိပြန်လည်ထုတ်လွှင့်ချက်ကိုတော့လိုင်းထိုမီတာ20 25 32တို့ကနေဖမ်းယူနိုင်ပါတယ်။
ဒီရီကနေတောက်ကြံနေမနေ့ဖက်သတင်းများကိုဒါရိုက်ဆက်လက်ထုတ်လွှင့်နေပါတယ်။ကုံသွယ်ရေးနဲ့ပတ်သက်လို့စဉ်းစားချင့်ချိန်ပြီးဆုံးဖြတ်ချက်ချဖို့တရုတ်နိုင်ငံသားရဲ့ဝန်ကြီးဝေါင်ဂျီကအမေရိကန်ပြည်ထောင်စုကိုတိုက်တွန်းထားပါတယ်။အခွန်ငွေဒေါ်လာဘီလီယံ50အထိချမှတ်ဖို့ရည်ရွယ်ထားတဲ့တရုတ်ကုန်ပစ္စည်းတွေရဲ့စီးရင်ကိုသမ္မတဒေါ်နယ်ထရမ့်ကထုတ်ပြန်မဲ့ချက်နီးကပ်လာတာနဲ့အမျှဝန်ကြီးဝေါင်ဂျီကအခုလိုတိုက်တွန်းလိုက်တာပါ။တရုတ်နိုင်ငံမှာရောက်နေတဲ့အမေရိကန်နိုင်ငံသားရဲ့ဝန်ကြီးမိုက်ပွန်ပေယိုနဲ့ဘေကျင်းမြို့တော်မှာဂျာတာပရီနီကပူးတွဲလုပ်တဲ့သတင်းစာရှင်းလင်းပွဲတွင်ဝန်ကြီးဝေါင်ဂျီကတိုက်တွန်းသွားတာဖြစ်ပါတယ်။ရုံးနဲ့အမေရိကန်တို့ဟာအခွင့်အလမ်းတွေကိုရင်ဆိုင်ရမှာတွေပါရှိနေတဲ့အရေးကြီးတဲ့အဆင့်တစ်ခုမှာရောက်နေတယ်လို့ဝန်ကြီးဝန်ကြီးကပြောပါတယ်။ရင်ဆိုင်ရမယ့်ကိစ္စရာကြီးတစ်ခုအဖြစ်ဝန်ကြီးဝန်ကြီးပြောသွားတာကတော့ကုန်သွယ်ရေးပါပဲ။ဒါနဲ့ပတ်သက်ပြီးအနာဂတ်ဆက်ဆက်ညှိနှိုင်းမှုတွေမှာအတားအဆီးတွေပေါ်လာစေမယ့်တပတ်သက်လှုပ်ဆောင်ချက်မျိုးတွေကိုမလုပ်ဖို့အမေရိကန်ကိုတိုက်တွန်းသွားတာပါ။ကုန်သွယ်ရေးနဲ့ပတ်သက်ပြီးရွေးချယ်စရာနည်းလမ်းနှစ်ခုရှိတယ်လို့ဝန်ကြီးဝန်ကြီးကပြောပါတယ်။ပထမနည်းလမ်းကပူးပေါင်းဆောင်ရွက်တာနဲ့အပြန်အလှန်အကျိုးပြောင်းလုပ်တာပါ။ဒုတိယနီလန်းကတော့ထိတ်တိုက်တွေ့တာနဲ့နှစ်ဖက်လုံးဆုံးရှုံးတဲ့နီလန်းပါပဲ။တရုတ်ကပထမနီလန်းကိုရွေးချယ်ပါတယ်။အမေရိကန်ဘက်အနေနဲ့လည်းအလားတူစဉ်စားချင်းချင်းနဲ့ရွေးချယ်မှုမျိုးလုပ်မယ်လို့ကျွန်တော်တို့မျှော်လင့်ပါတယ်။ဒုတိယနီလန်းရွေးချယ်မယ်ဆိုရင်လည်းတုံ့ပြန်ဖို့အတွက်ကျွန်တော်တို့မှဘက်မှကြိုတင်ပြင်ဆင်ထားပြီးသားပါလို့ဝန်ကြီးဝန်ကြီးကပြောပါတယ
်။ဝါရင်တရင်းစာဆရာတဦးနဲ့သူ့ရဲ့အဆောင်ရဲနှစ်ဦးတို့ဟာကျက်တပရင်းနေတုန်းကကက်ရှမီးယားနဲ့အိန္ဒိယထိန်းချုပ်ထားတဲ့ဘက်အချက်မှာအပြစ်သက်ခံခဲ့ရတယ်လို့ရဲတွေနဲ့လုပ်ပေါ်ကင်ပက်သတင်းသမားတွေကပြောကြပါတယ်။သတင်းစာဆရာစူဂျက်ဘူခါရီဟာအငင်းပွားနေမြဲအဓိကမြို့ဖြစ်တဲ့ဆရီနဂါမြို့ကသူ့ရဲ့ရုံးကနေအထွတ်မှာတနတ်သမားတို့ကပြစ်ခတ်သွားတာဖြစ်ပါတယ်။ဘူခါရီဟာအင်္ဂလိပ်ဘာသာနဲ့ထုတ်ဝေတဲ့ Rising Kashmir နေ့စဉ်သတင်းစာအပါအဝင်သတင်းစာသုံးဆောင်တဲ့အပတ်စဉ် Channel ရဲ့ Editor တဦးဖြစ်ပါတယ်။သူနဲ့သူ့အဆောင်နှစ်ယောက်ကိုဆေးရုံကိုပို့လိုက်ပေးမယ်။ဆေးရုံအရောက်မှာပဲသူနဲ့သူ့အဆောင်တစ်ယောက်တို့တေဆုံးသွားတယ်လို့ဆရာဝန်တွေကပြောပါတယ်။အိန္ဒိယနဲ့ပါကစ္စတန်တို့သူ့ပိုင်ငါပိုင်အငင်းပွားနေတဲ့ကက်ရှမီးယားနယ်ဟာသတင်းသမားတွေအတွက်အန္တရာယ်အလွန်များပြီးမကြာခဏပြစ်မှတ်ထားတိုက်ခိုက်ခံရတာတေဆုံးရတာတွေရှိနေတာပါ
။ရုရှားနိုင်ငံမှာဇွန်လ14ရက်ကျတာပရီနီကစတင်ကျင်းပနေတဲ့ကမ္ဘာဖလားဘောလုံးပြိုင်ပွဲဖွင့်ပွဲအဖြစ်အုပ်စုအေကအင်ရှင်ရုရှားနဲ့ဆော်ဒီအာရေဗီယာအသင်းတို့ရှင်းပိုင်ကစားရမှာတော့ရုရှားအသင်းက9ဂိုးပြန့်နဲ့အနိုင်ရသွားပါတယ်။ရုရှားအတွက်ဂိုးတွေကို12မိနစ်မှာကာဇင်စကီ43မိနစ်နဲ့90အပေါင်း10မိနစ်တို့မှာချယ်ရီရှက်87မိနစ်မှာဇူဘျာ90အပေါင်း4မိနစ်မှာဂိုလိုဗင်တို့ကအသီးသီးသွင်းယူသွားကြတာပါပွဲစဉ်တစ်ချောင်းလုံးလို့ရုရှားတင်းကအများဆုံးထိုးဖောက်ပြီးဂိုးသွင်းခွင့်တွေဖန်တီးနိုင်တာကြောင့်အခုလောက်ဂိုးရေတွေရသွားတာပါ sorry အတင်းဟာတစ်ချက်တစ်ချက်မှာပဲထိုးဖောက်နိုင်ပြီးအခိုင်အမာဂိုးသွင်းခွင့်တွေရအောင်လဲဖန်တီးနိုင်တဲ့အခြေအနေမရှိတာကြောင့်ပထမဆုံးပွဲမှာအရှုံးနဲ့ကျုံသွားရတာပဲဖြစ်ပါတယ်ဒီပွဲမှာအင်းရှင်အတင်းအနိုင်ရလိုက်တာကြောင့်ဒီတစ်ချိန်အပါအဝင်ကမ္ဘာဖလားဘောလုံးပြိုင်ပွဲဖွင့်ပွဲ22ချိန်မှာအင်းရှင်အသင်းတကြိမ်မှမရှုံးဘူးသေးတဲ့မှတ်တမ်းကိုဆက်ပြီးတော့ထိန်းထားလိုက်နိုင်ပါပြီ။အနိုင်ရတဲ့ဂိုးအရေအတွက်၅ဂိုးဆိုတာဟာလေအင်းရှင်နိုင်ငံအနေနဲ့အဖွင့်ပွဲမှာအနိုင်ရတဲ့ဂိုးအရေအတွက်ဒုတိယအများဆုံးပါ။အင်းရှင်အသင်းအနေနဲ့အဖွင့်ပွဲမှာဂိုးအများဆုံးနဲ့အနိုင်ရပြီးပထမမှတ်တမ်းတင်ထားတာကအီတလီအသင်းဖြစ်ပြီးလွန်ခဲ့တဲ့နှစ်ပေါင်းတော်တော်ကြာ1934ခုနှစ်ကအမေရိကန်အသင်းကို9ဂိုးတကူးနဲ့အနိုင်ရထားတာဖြစ်ပါတယ်။ရုရှားအသင်းဒီတပွဲထဲမှာသွင်းယူထားတဲ့၅ဂိုးဆိုတာဟာ2004ခုနှစ်ကမ္ဘာဖလားပွဲစဉ်တစ်ခုလုံးမှာသူတို့အသင်းသွင်းယူတဲ့စုစုပေါင်း6အရေအတွက်ထက်နှစ်ဆပိုများပါတယ်။အဲဒီတုန်းကအုပ်စုပွဲ3ပွဲမှာရုရှားအသင်းသွင်းယူနိုင်တာ2ဂိုးပဲရှိတာပါ။2018ခုနှစ်ကမ္ဘာဖလားဘောလုံးပြိုင်ပွဲဖွင့်ပွဲအခမ်းအနားနဲ့ရုရှားဆော်ဒီပွဲကို Moscow မြို့တော်က Luzhniki အကစားကွင်းမှာကျင်းပတာဖြစ်ပြီးရုရှားသမ္မတ Vladimir Putin FIFA ဥက္ကဋ္ဌနဲ့ Saudi Arabia နိုင်ငံထိပ်တန်းတာဝန်ရှိသူတို့တက်ရောက်မင်ကွန်းပြောအားပေးကြည့်ရှုပါတယ်။ဇော်လ15ရက်တောက်ကြနေ့ဒီကနေ့မှာတော့အုပ်စု A က Egypt နဲ့ Uruguay အုပ်စု B ကမော်ရိုကိုနဲ့ Iran Portugal နဲ့ Spain အသင်းတို့ရှင်ပြိုင်ကစားကြပါမယ်ခင်ဗျာ။
American နိုင်ငံသား90ရာခိုင်နှုန်းလောက်ဟာဖျားသခင်ကိုယုံကြည်ကြတာဖြစ်ပြီးဖျားသခင်ဟာဘယ်လိုပုံစံရှိမယ်လို့ဒီ American တွေထင်ကြတယ်လဲဆိုတော့ကိုလေးလာမှုတည်းသူတည်တနာလုတ်ခဲ့ကြပါတယ်။မြောက်ကရိုလိုင်းနားတက်ကလေးသူတည်တီတွေဟာရာနဲ့ချီတဲ့မျက်နှာပုံတွေကိုပြတာပြီးဖျားသခင်ဟာဘယ်ပုံနဲ့တူတယ်လဲဆိုပြီး American Christian 900ကျော်ကိုမေးမြန်းလေးလာခဲ့ကြတာဖြစ်ပါတယ်။ရာလကတော့မုတ်စိတ်ပတိုင်းမွေးတွေနဲ့အသက်ခက်ကြီးကြီးဥရောပတိုက်တာပုံစံအစံလာတဲ့ပေါ်ပုံတွေမှာတွေ့ရတဲ့မျက်မှန်ပုံစံနဲ့မတူပဲအသက်ခန့်ငယ်ငယ်ယောက်ျားပုံစံတိတ်မပီးပြင်းတဲ့ဥရောပတိုက်တန်းနဲ့တိတ်မတူတဲ့မျက်နှာမျိုးကိုရွေးချယ်ခဲ့ကြတာတွေ့ရတယ်လို့သူတေသီတွေကပြောပါတယ်။ဖျားသခင်ရဲ့မျက်နှာကိုရွေးချယ်ရမှာလူတွေရဲ့နိုင်ငံရေးတင်းညွတ်မှုနဲ့ပတ်သက်နေတယ်လို့ဆိုပါတယ်။ Liberal Party တွေကအမျိုးသမီးပုံဆန်းဆန်းငယ်ရွယ်ပြီးပိုချစ်စရာကောင်းတဲ့ပုံကိုရွေးကြတာဖြစ်ပြီး Conservative Party တွေကတော့အသက်ကြီးတဲ့ဥရောပတိုက်တန်းပိုပြီးဆွမ်းအားရှိတဲ့ပုံရွေးတယ်လို့ဆိုပါတယ်။ဖျားသခင်ပုံစံကိုခံမှန်းရမှာငယ်ရွယ်သူတွေကငဲတဲ့ပုံစံရွေးပြီးအာဖရိကနယ်ပေါ်အမေရိကန်တွေကလည်းဖျားသခင်ပုံကိုဥရောပတိုက်တန်းမဟုတ်ဘဲအာဖရိကနယ်ပါပုံစံကိုရွေးခဲ့ကြတာတွေ့ရတယ်လို့ဆိုပါတယ
်ထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုကိုချွတ်ကျော်သိန်းနဲ့တော်ခင်မျိုးသက်တို့ကြီးညာခဲ့ကြတာပါ VOA ရဲ့ထုတ်လွှင့်ချက်တွေကိုရေဒီယိုကနေပြီးတော့အခုနားဆင်နေရသလို internet ဆံမျက်နှာ burmese.voanews.com မှာလည်းအတန်လွှင့်ကျင်တဲ့ပြိုင်နဲ့တည်းနားဆင်နေပါလေအခုကျွန်တော်တို့သတင်းဆောင်မတွေကိုထုတ်လွှင့်ပေးတော့မှာပါကမ္ဘာဖလားဘောလုံးပွဲအကြောင်းသတင်းတွေမတိုင်ခင်မြန်မာပြည်ဆိုင်ရာသတင်းတွေနဲ့စပြီးတော့တင်ဆက်ပေးပါမယ်ပြီးခဲ့တဲ့နှစ်ဩဂုတ်လအတွင်းဖြစ်ပွားခဲ့တဲ့အကြမ်းဖက်မှုတွေနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုလူတွေတိတ်နဲ့ချီထွက်ပြေးခဲ့တဲ့ဖြစ်ဖြစ်တွေရှိခဲ့ရာရခိုင်ပြည်နယ်မြောက်ပိုင်းကိုကျွန်တော်တို့ VOA မြန်မာပိုင်းရဲ့သတင်းတောက်တွေအခုရောက်နေကြပါတယ်အဲ့ဒေသကခြေနေတွေအခုနောက်ပိုင်းမှာတိုးတက်လာနေပြီဆိုပေမဲ့လည်းပုံမှန်အနေထားကိုရောက်ဖို့တော့အချိန်ရွာလဲအောင်မယ်လို့ဒီ VOA သတင်းတော့မတ်မေခါကသုံးသပ်ပါတယ်အခုခီးစဉ်တွင်လှေပြက်ပြီးတော့မြန်မာပြည်ဘက်ကိုပြန်ရောက်လာခဲ့တဲ့ဘင်္ဂလားဒေ့ရှ်ဒုက္ခသည်စခန်းကရိုဟင်ညာဒုက္ခသည်တချို့နဲ့လည်းမတ်မေခါတို့တွေ့ဆုံခွင့်ရခဲ့တာပါအခုခီးစဉ်ဟာသူ့ရဲ့ပထမဆုံးကျင်ခီးစဉ်မဟုတ်တဲ့အကြောင်းကိုလည်းမတ်မေခါကအခုလိုစပြီးတော့ပြောပါတယ်အဓိကတော
့လမ်းပိုင်းပေါ့နော်အစိုးရပြောထားတဲ့အတိုင်းသူတို့လမ်းမီလုံးနေတယ်ဆိုရင် SCB မှာတချို့ကျေးရွာတွေကိုလမ်းတွေအလွယ်တကူသွားလို့ရနေပြီပေါ့နော်အဲ့ဒါတစ်ချက်တွေ့ရဲ့နောက်တစ်ခုကလုံခြုံရေးကအင်အားထက်စာလုံရှင်တော့ပို့ပြီးလုံခြုံမှုရှိတယ်ဆိုပြီးတော့ဒေသခံတွေကိုယ်တိုင်ကလည်းပြောလာတယ်နောက်တစ်ခုကမောင်တော်မျိုးပေါ်ကအင်အားထက်ပေါ့နော်ကျွန်တော်ပထမဆုံးရောက်တဲ့အခောက်ကြီးနဲ့ရှင်နေတော်တော်လေးကွာခြားသွားတယ်ဒါကြီးကြီးကားကားဖြစ်လာတယ်ပို့ပြီးတော့တိုးတက်လာတယ်ဆိုတဲ့အားမျိုးကိုကျွန်တော်မြင်ခဲ့ရပါတ
ယ်ဒါအစိုးရရဲ့အစီအမံနဲ့သတင်းသမားတွေကလိုက်ပြီးတော့ကြည့်နေရတာလားဒါမှမဟုတ်လို့ရှိရင်သတင်းသမားတွေကသွားခြင်းနဲ့အတွက်ကြောင့်မလို့အစိုးရစီစဉ်ပေးရတာလားခင်ဗျ
ဒီဟာကပြည်ကြားရုံကြီးဌာနပကံနေလုပ်တယ်လို့ကျွန်တော်တို့သိထားပါရဲ့ကျွန်တော်တို့ရှိရနေပြီးတော့ဘယ်လိုသွားခြင်းလဲဆိုတဲ့အုတ်တာမျိုးသူတို့အဆိုပြုပြီးတော့တောင်းပါတယ်အခုအချိန်ကြီးကတော့ကျွန်တော်တို့ဇာတိဥတုစိုးရလို့ကျွန်တော်တို့အစီအစီရဲ့နေရာတချို့နေရာတွေကိုမသွားနိုင်ရလွင့်ရင်အနိုင်တလောက်နေရာအဖြစ်ကိုကျမတို့သွားလို့ရတယ်
။ကိုတိကျင်တာတွေမေးကျင်တာတွေစုံစမ်းကျင်တာတွေကိုလွတ်လွတ်လပ်လပ်ရှိပါလားခင်ဗျာ။တို့ရဲ့ကန့်သက်ချက်တွေတားမြစ်ချက်တွေရောရှိပါလား။အစိုးရရဲ့
ကျမတို့အစိုးပြုတဲ့နေရာတွေကိုတောခွင့်ရတာမှန်တယ်။ဒါပေမဲ့ဒီဥစ္စာတွေကအရင်လင်းကကျမတို့လာမယ်၊ဒီလိုနဲ့ပြင်တာမယ်ဆိုတဲ့ဥစ္စာကအစိုးရကငကိုတွေကတို့ကသိရှိပြီးသားပါ။ဒါပေမဲ့အရင်အပြတ်စားလို့ရှင်တော့ပွင့်လင်းမြင်တာမျိုးရောအနေငယ်တော့ပုံပြီးရလာတယ်လို့ပြောတယ်။ဒါပေမဲ့လွတ်လပ်မှုကြည့်ရဲဆိုရင်အဲရာဂန်ယုံထိကိုတော့ကျမတို့ပြောလို့မရသေးပါဘူးရှင်။လူလူရေးဖွဲ့တွေကတော့ကျမတို့နဲ့ပါတယ်။ချို့နေရာတွေကကျမတို့အခုချိန်ထိသွားလို့လာလို့ရှားသေးတဲ့နေရာမျိုးတွေမဟုတ်သေးဘူး။ဥပမာအစ္စလန်တချို့ရွာတွေဆိုရင်ကျမတို့မိုးအញ្ញမ်းရွာတာမျိုးအញ្ញမ်းပေါင်တာမျိုးဆိုကျမတို့လွတ်လွတ်လပ်ပြီးတော့သွားလို့ရတဲ့အနေအထားမျိုးမှာမရှိသေးဘူးလို့လုံခြုံရေးဖွဲ့တွေကတို့ကလည်းပြောတယ်။ပြောတယ်ကျမတို့အဲ့လိုနေရာမျိုးတွေဆိုလို့ရှင်တို့ခေါ်လာတဲ့လူတွေကိုပဲကျမတို့ကတွေ့ရတဲ့အခြေအနေမှာပဲရှိပါသေးတယ်။လူမျိုးကြီးကတော့အကန့်အသတ်ကတော့ရှိနေသေးရဲ့ရှင
့်။ရင်းနှုံးကရောက်ခဲ့တဲ့နေရာတွေကိုပဲပြန်သွားတာလား။နေရာအစ်တတွေရောရောက်ခဲ့သေးလား
။နေရာအစ်တတွေတော့ကျမတို့မရောက်သေးပါဘူး။အခုချိန်ကြီးကတော့အရင်ဒီပြဿနာဖြစ်သွားတဲ့နေရာတွေကိုကျမတို့ကအစုပြုထားတယ်။အဲ့ဒီနေရာတွေတချို့ဒီမှာလမ်းခင်းရရသွားလို့ရတဲ့နေရာတော်တော်များများတော့ကျမတို့ရောက်ပါတယ်။ဒီအင်ဂျင်လူတက်မှုဖြစ်သွားခဲ့ရဆိုရင်အင်ဂျင်ကိုရောက်တယ်။ဒီမျိုးတိုင်းရင်းသားတွေကိုပြန်ပြီးတော့နေရာခြားထားတဲ့နေရာတွေရောက်တယ်။ နောက်ဆုံးအခုကျမတို့ရောက်ခဲ့တဲ့နေရာကတော့ခြေပြတ်သွားပြီးတော့ဒီအစိုးရဘက်ကနေပြီးတော့ပြန်ပြီးတော့ကယ်တင်ထားတယ်ဆိုပေမဲ့လူတွေခဏယာယီထားထားတဲ့နေရာတွေကြောင့်ဖြစ်ရှင
်။ Okay အဲ့ဒါနည်းနည်းရှင်းပြပါလေပြတ်သွားပြီးတော့ဆိုတာကဘင်္ဂလားဒေ့ရှ်ဘက်ကိုထွက်ပြေးသွားတဲ့မွတ်စလင်တွေလေပြတ်တာလား
။ကျမတို့တွေ့ခဲ့ရလူ104ယောက်ရှိပါတယ်။အဲ့104ယောက်ထဲမှာအယောက်80ကျော်90မိဘကကျမတို့ဒီရခိုင်ဒေသမှာနေသွားတဲ့ဒီအစ္စလမ်ဘာသာဝင်ပေါ့နော်။သူတို့အပြောကတော့သူတို့ကရိုဟင်ဂျာလို့ပြောတာပေါ့နော်။သူကတော့ဒီရိုဟင်ဂျာဆိုတဲ့အတုံးညုံကိုတော့လက်မခံသေးဘူးပေါ့နော်။အဲ့ဒီလူတွေနဲ့ကျမတို့တွေ့ပြန်ရတယ်။အဲ့ဒီလူတွေကသူကမလေးရှားနိုင်ငံကိုအလုံးလုပ်ဖို့သူတွားကြတာပါ။အဲ့တော့အဲ့ထဲမှာဘင်္ဂလားဒေ့ရှ်နိုင်ငံသားတွေလည်းပါပါတယ်။အဲ့တော့အလုံးလုပ်ဖို့တွားကြပြီမယ်။ရာသီဥတုအခြေအနေကြောင့်လှည့်ပြသွားတယ်။လှည့်ပြသွားတော့ကျမတို့အဲ့ဒူးဒီတောင်သားမှာသူတို့အဲ့လှည့်ပြသွားတဲ့အဲ့လူတွေကိုတွေ့လို့အစိုးရကခေါ်ပြီးတော့အခုရခူရမှာယာယီနေရာချထားပြီးတော့သူတို့စီစဉ်မှုတွေလုပ်နေတာပါ။သူရဲ့အဓိကရည်ရွယ်ချက်ကတော့မလေးရှားမှာသူတို့အလုပ်လုပ်ကြဖို့ဘင်္ဂလားဒေ့ရှ်ဝင်ရင်းနဲ့ဆိုရင်သိန်းကျော်2သိန်းလောက်လောက်သူတို့ပေးပြီးတော့မလေးရှားဘက်ကသွားဖို့ဆိုပြီးသူတို့လုပ်ကြတာပါရှင
့်။ဟုတ်ကဲ့အဲ့တော့ဒုက္ခသည်စခန်းရောက်မွတ်စလင်တွေကြောင့်နေရှင်းပြပါအောင်
။သူတို့နဲ့တွေ့ရတဲ့အခါမှာသူတို့ကဒီမြန်မာအစိုးရဘက်ကပြန်လည်လက်ခံဖို့လုပ်နေတာတွေကိုသူတို့သိတယ်လို့တော့သူတို့ပြောတယ်။အဲသူတို့တည်နေလဲကြားတယ်။ဒီလိုတွေလည်းသူတို့နားထောင်ရတယ်။ဗီဒီယိုတွေလည်းသူတို့နားထောင်ရတယ်။ဒါပေမဲ့သူတို့မြင်တဲ့အချိန်မှာမြန်မာအစိုးရလက်ခံဖို့အတွက်နှစ်နိုင်ငံစီစဉ်ထားတဲ့အချက်လက်တွေရှိတယ်။အဲ့အချက်လက်တွေကသူတို့ရှိကိုအချိန်ဒီလက်ထဲကိုမရောက်လာခဲ့ဘူး။အဲ့အချက်လက်တွေလည်းမဖြစ်ရဘူးလို့သူတို့ပြောတယ်။ဒီမြန်မာနိုင်ငံကိုဘာကြောင့်ပြန်မလာချင်တာလဲလို့မြင်တဲ့အခါမှာဒီတချို့မိသားစုကနေပြန်မလာချင်လို့ပြန်မလာဘူးလို့လည်းပြောကြတယ်။တချို့ကတော့လည်းသက်ကောင်းစီနေတာကိုသူတို့တွားချင်တယ်လို့လည်းသူတို့ပြောကြတယ်ရှင
်။သူတို့ကဒုက္ခသည်စခန်းကိုပြန်သွားမလား။ရခိုင်ပြည်နယ်ဘက်မှာဆက်နေမလား
။အခုလက်ရှိအခြေအနေမှာတော့အစိုးရဘက်ကဒီလူတွေအကုန်လုံးကိုစီစဉ်မှုတွေလုပ်နေတယ်။သူတို့ပြည်ရွာအုပ်စုကလူတွေကိုသူတို့ခေါ်တွေ့တယ်။ဒီပြည်ရွာမှာတကယ်နေကြတာဟုတ်မဟုတ်ဆိုသူတို့ပြန်ပြီးတော့ထပ်ပြီးတော့စီစစ်တယ်။စီစစ်ပြီးသွားတဲ့အချိန်မှာဒီလူတွေကိုဘယ်လိုလုပ်မလဲလို့ကျမတို့အစိုးရတောင်းရှိသူတွေကျမမေးပါတယ်။ဒါတော့သူတို့ကဘာပြောလဲဆိုတော့ဒီလူတွေနဲ့နွေတဲ့မိသားစုတွေကဒီဘင်္ဂလားဒေ့ရှ်နိုင်ငံတွေကစက်နေမှာတန်ခဲ့သေးတယ်လို့ပြောတယ်။တန်ခဲ့တဲ့မိသားစုတွေကိုလည်းသူတို့ဆက်ခေါ်ပြီးနေအခုရောက်နေတဲ့လူတွေကိုတော့သူတို့သက်ဆိုင်ရာကျေးရွာတွေမှာခဏယာယီအနေနဲ့ထားပေးထားမယ်။အဲသူတို့စင်မျိုးတွေရှင်စင်မျိုးတွေရှင်ကအပ်ပေးထားမယ်။ဒါမှမဟုတ်လို့ကျန်တဲ့သူတို့နေခဲ့တဲ့အိမ်ရှင်အဲ့နေခဲ့တဲ့အိမ်မှာခဏယာယီထားပေးထားမယ်။တန်တဲ့မိသားစုတွေကိုခေါ်မယ်။ခေါ်ပြီးွားလို့ရှိရင်အစိုးရကစီစဉ်ထားတဲ့ပြန်လည်နေရာချထားရေးလုပ်ငန်းစဉ်မှာအဲ့ဒီလူမျိုးအိမ်နေရာမရှိဘူးဆိုရင်အိမ်နေရာတွေပေးသွားမယ်အိမ်နေရာရှိတယ်ပြက်စီးနေတယ်ဆိုပြင်ပေးစိတ်ဆားတွေဆက်လုပ်သွားမယ်ဆိုပြီးတော့အစိုးရကပြောပါတယ်ရှင
်။အဲ့ဒါကတော့ဘင်္ဂလားဒေ့ရှ်မြန်မာနယ်စပ်ဒေသရခိုင်ပြည်နယ်မြောက်ပိုင်းမှာအခုရောက်နေတဲ့ VOA သတင်းတော့မမေခရှင်းပြခဲ့တာပါ။အခုတစ်ခါထိုင်းနိုင်ငံရောက်ကင်လူမျိုးတွေရင်ဆိုင်နေရတဲ့အခက်အခဲအကြောင်းကြားပါဦးမယ်။ထိုင်းနဲ့မြန်မာနယ်စပ်မြင်းနေမရှိခင်ရှေးဦးခေတ်ကာလကလေးကတောင်တန်းတွေပေါ်မှာတနေရာကနေတနေရာကိုရွှေ့ပြောင်းနေလာခဲ့ကြတဲ့ကရင်အမျိုးသားတွေနေထိုင်တဲ့ရွာကိုထိုင်းတတော်ဦးစီးဌာနနဲ့ထိုင်းတဘောဝပဝင်းကျင်ထိန်သိမ်းရေးတော်ရိုင်းတိရစ္ဆာန်ကာကွယ်ရေးအဖွဲ့တွေကလွန်ခဲ့တဲ့9နှစ်လောက်ကမီးရှို့ဖယ်ရှားခိုင်းလို့အဲ့ဒီဌာနတွေအနေနဲ့နစ်နာကြေးပေးဖို့ထိုင်းနိုင်ငံရဲ့အမြင့်ဆုံးတရားရုံးကဇွန်လ12ရက်နေ့ကအမိန့်ချမှတ်ခဲ့ပါတယ်။ဒါပေမဲ့ကရင်အမျိုးသားတွေကတော့အဲ့ဒီနေရာမှာဆက်နေခွင့်မရတော့ပါဘူးအဲ့ဒီအတွက်ကရင်တိုင်းရင်းသားတွေဟာအယူခံဆက်တက်သွားမလို့ဆိုပါတယ်ဒီအကြောင်း VOA သတင်းတော့မအေးမာကသတင်းပေးပို့ထားပါတယ
်ထိုင်းနိုင်ငံပက်ရှ်ပူရီပီနယ်တဲကထိုင်းတစ်တော်ဦးစီးဌာနနဲ့လောက်ခံဌာနတို့ကနေသူတို့တစ်တော်ကျိုးဝိုင်းအဖြစ်သတ်မှတ်ထားတဲ့နေရာမှာနေထိုင်တာကြောင့်ဆိုပြီးကရင်တိုင်းရင်းသားတွေရဲ့အိမ်တွေကိုမီးရှို့ပြီးဖယ်ရှားခဲ့တာပါဒီအတွက်ကရင်တိုင်းရင်းသားတွေကပြန်တရားစွဲဆိုခဲ့တဲ့အမှုကိုနစ်နာကြေးပေးဖို့အတွက်ဂျွန်လ12ရက်နေ့ကထိုင်းနိုင်ငံရဲ့အမြင့်ဆုံးတရားရုံးကနေဆုံးဖြတ်ပေးခဲ့ပါတယ်ဒီမှုကိုလိုက်ပါဆောင်ရွက်ပေးနေတဲ့ထိုင်းရှင်နေများကောင်စီကကလေးတငယ်နဲ့နိုင်ငံမဲ့များအရေးလူမျိုးစုများအရေးနဲ့ရွှေပြောင်းလူသမားရေးဆက်ကော်မတီဥက္ကဋ္ဌလည်းဖြစ်တဲ့လူခွင့်ရေးရှင်နေနိုင်စုလဖုံကောင်းကြံထွက်ကအခုလိုပြောသွားပါတယ
်
တရားရုံးကဆုံးဖြတ်တာကတော့ကရင်လူမျိုးတွေဟာအဲ့ဒီနေရာမှာအဆအဦးဆုံးဘိုးဘွားပြည်ပင်လက်ထက်ကလေးကနေထိုင်နေကြတာဖြစ်တယ်နောက်ပိုင်းမှာထိုင်းဆိုရကတတော်ကျိုးဝိုင်းဖြစ်သတ်မှတ်ခဲ့တဲ့တော်တွေဖြစ်တယ်။အဲ့ဒီတရားရုံးကဆုံးဖြတ်ချက်ချတာဟာဒီလူမျိုးတွေဟာဟိုးအရင်တည်းကနေထိုင်လာခဲ့တယ်ဆိုတာလက်ခံပေးရမယ်။ဒါဟာလူအစ်စ်တွေမဟုတ်ဘူး။နောက်ပိုင်းမှာကျူးကျော်လာတဲ့လူတွေမဟုတ်ဘူး။အစိုးရဌာနဆိုင်ရာတွေကသူတို့အိမ်တွေကိုမီးရှို့ခဲ့တယ်၊ဖျက်ဆီးခဲ့တယ်၊သူတို့ကိုမောင်းထုတ်ခဲ့တယ်။ဒါကတော့တရားမျှတမှုမရှိပါဘူးဆိုပြီးတရားရုံးကဆုံးဖြတ်ခဲ့ကြောင်းပြောပြသွားတာပါ။ ီဆုံးဖြတ်ချက်တွေထဲမှာနှင်းနာကြီးဖြစ်ကရင်ရွာသားတွေကိုဘန်းငွေ1000ကနေ5000အထိပေးဖို့အတွက်ဆုံးဖြတ်ပေးခဲ့ပါတယ်တတော်ဦးစည်းနဲ့သဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးအဖွဲ့တွေဟာလိုအပ်တာထက်ပိုပြီးအင်အားသုံးခဲ့တယ်လို့လည်းဆုံးဖြတ်ခဲ့ပါတယ်ကရင်ရွာသားတွေမျှော်လင့်တဲ့အတိုင်းဖြစ်မလာတာကတော့အဲ့ဒီနေရာဟောင်းမှာသူတို့ပြန်နေခွင့်မရတော့တဲ့အခြေအနေပါပဲကရင်ရွာသားတွေနဲ့အစိုးရဌာနဆိုင်ရာတွေကတော့ညှိနှိုင်းမှုတွေလောက်ရမှာဖြစ်တဲ့အကြောင်းနဲ့အစိုးရအနေနဲ့1999ခုနှစ်ကတည်းကချမှတ်ထားတဲ့ဥပဒေအရဆိုရင်လူမှုနဲ့ဆက်ဆံရေးပြည်လည်အောင်ဆောင်ရွက်ရမယ်ဆိုတာတွေပါဝင်ပြီးအဲ့ဒီသတ္တောဌာနနဲ့လက်အောက်ခံသဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးဌာနတွေကလိုက်နာမှုမရှိခဲ့ဘူးလို့လည်းတရားရုံးကဆုံးဖြတ်ခဲ့ကြောင်းနိုင်စုလဖုံကပြောဆိုခဲ့ပါတယ
်ဟုတ်ကဲ့ကတော့ทําตามမဖြစ်ခဲ့တော့တော်တော်ပြီလက်ပြီးစာစံအားဖြင့်2553စုပြည့်ဖို့ငွေကြေးပိုင်းတဲ့ကိစ္စတွေကိုချောက်ကြည့်
1999ခုနှစ်ဩဂုတ်လ3ရက်နေ့ကထုတ်ပြန်ခဲ့တဲ့ဥပဒေအရထိုင်းနိုင်ငံမှာရှိတဲ့အနေအထားလူမျိုးစုတွေကိုအကူအညီပေးရမယ်။အဲ့ဒီကရင်ရွာသားတွေနဲ့နယ်စပ်နေတိုင်းရင်းသားတွေဟာသူတို့ရဲ့အရင်တုန်းကမီယိုဖလာရိုးရာယဉ်ကျေးမှုတွေကိုလုပ်ဖွင့်ရှိရမယ်။အဲ့ဒီတောင်ပေါ်တိုင်းရင်းသားကလေးတွေရဲ့ပညာရေးကျန်းမာရေးစောက်ရှောက်မှုတွေပေးရမယ်။သူတို့အတွက်အထောက်အထားလက်မှတ်တွေရှိရမယ်လို့ဥပဒေထဲမှာရေးသားထားကြောင်းအခုခါမှာတော့တစ်တောဌာနနဲ့သဘာဝပတ်ဝန်းကျင်နဲ့တောရိုင်းတိရစ္ဆာန်ကာကွယ်ရေးဌာနတွေကဥပဒေအတိုင်းမလုပ်ခဲ့ဘူးဆိုပြီးတရားရုံးကသုံးဖြတ်ချက်ချခဲ့တာလို့လည်းသူကဆိုပါတယ်။အရင်တိုင်းရင်းသားတွေရဲ့နေအိမ်တွေကို2011ခုနှစ်မေလကထိုင်းသစ်တော်ဦးစီးဌာနလက်အောက်ခံသဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးအဖွဲ့တွေကကျူးကျော်ရွာဆိုပြီးမီးရှို့ဖျက်ဆီးခဲ့လို့အခု18နှစ်ရှိပြီဖြစ်တဲ့ကရင်အဖိုးအိုနဲ့ရွာသားတွေဟာထိုင်းသစ်တော်ဦးစီးဌာနကိုတရားစွဲဆိုခဲ့တဲ့အမှုဖြစ်ပါတယ်။အဲ့ဒီနေရာမှာပြန်လည်နေထိုင်ခွင့်ရရေးအတွက်ဒီအမှုကိုတော့ဆက်ပြီးတော့အယူခံတက်သွားမှာဖြစ်တဲ့အကြောင်းရွာသားတွေဘက်ကတော့ပြောဆိုသွားပါတယ်ရှင်။
မိုင်းမကျူးတမရယ်ကမ္ဘာဖလားဘောလုံးပြိုင်ပွဲတွေကိုကြည့်ရှုဖို့နိုင်ငံတည်တိကဘောလုံးပိသက်ထောင်ပေါင်းများစွာဟာရုရှားနိုင်ငံမှာအခုရောက်နေကြပါပြီ။အချိန်ထဲမှာပဲရုရှားဘောလုံးလောကမှာလူမျိုးရေးခွဲခြားမှုနဲ့ရုံးရင်းဆန့်ခတ်ဖြစ်ခဲ့မှုတဲ့သမိုင်းကြောင်းတွေရှိထားတာကြောင့်စိုးရိမ်မှုတွေလည်းရှိနေတဲ့ပြင်လူခွင့်ဆိုင်ရာစိုးရိမ်ချက်တွေကလည်းရှိနေတာပါ။လန်ဒန်မြို့တော်ကနေပြီးတော့ Henry Richwell ပေးပို့ထားတဲ့သတင်းလောကနဲ့မော်စကိုကနေပြီးတော့ Charles Menace ပေးပို့ထားတဲ့သတင်းလောကတွေကိုစုစည်းပြီးတော့ကိုကျော်သိန်းကပြောပြပါလိမ့်မယ်။
ကမ္ဘာဖလားဘောလုံးပြိုင်ပွဲဟာဘောလုံးအကစားပွဲတော်သာမကကမ္ဘာယဉ်ကျေးမှုတွေရဲ့ပွဲတော်တစ်ခုလည်းဖြစ်ပါတယ်။ဒါပေမဲ့ရုရှားဘောလုံးလောကကတော့အမျိုးမျိုးကွဲပြားခြားနားမှုကိုအမြဲကြိုဆိုနေတာမဟုတ်ပါဘူး။ပြင်သစ်နဲ့ရုရှားတို့ကစားတဲ့ပွဲတစ်ပွဲမှာပြင်သစ်လူမဲဘောလုံးသမားတွေကိုရုရှားပရိသတ်တွေကလူမျိုးရေးခွဲခြားတဲ့ဇာတ်ကားတွေနဲ့အော်ဟစ်ပြောဆိုတာကြောင့်ကမ္ဘာဘောလုံးအဖွဲ့ချုပ် FIFA ကရုရှားဘောလုံးအဖွဲ့ချုပ်ကိုပြီးခဲ့တဲ့လမှာဒဏ်ငွေဒေါ်လာ3000ဆောင်ခိုင်းပါတယ်။ဒီဒဏ်ငွေလောက်နဲ့ကတော့ဘာမှထိရောက်မှာမဟုတ်ဘူးလို့လူမျိုးရေးခွဲခြားမှုစန့်ကျင်ရေးလှုပ်ရှားသူတွေကပြောပြီးအဲ့ဒီအထက်မှာ Fair Network အဖွဲ့က PRR ဖို့ကလည်းတအူးအပါအဝင်ပ
ါ We see far right nationalists active inside football stadiums we see overt acts of racism
ဘောလုံးကွင်းတွေမှာလက်ရဇွန်အမျိုးသားရေးဝါဒီတွေကိုတွေ့ရပါတယ်လူမျိုးရေးခွဲခြားပြီးအလွန်ကျွံပြောဆိုပြမှုတွေကိုတွေ့ရပါတယ်အခြေအနေကအတော့ကိုကျယ်ကျယ်ပြန့်ပြန့်ဖြစ်နေတာပါဒါကြောင့်ဒူအတော်များများအတွက်ရုရှားဘောလုံးပွဲဟာမသွားသင့်တဲ့နေရာတစ်ခုလို့သတ်မှတ်ထားကြတာပ
ါ။ဒါပေမဲ့လည်းမာလီကနေစိန့်ပီတာစပါကူလာပြီး FC Maxima ရုရှားပြည်တွင်းအသင်းမှကစားနေတဲ့အာဇီးစ်ကမရာကတော့ပရိသတ်ဟာစိုးရင်စရာမရှိဘူးလို့ယုံကြည်ပါတယ်
။ Avant de venir à Russie, j'ai entendu talking des gens racism here.
ကျွန်တော်ရုရှားကိုမလာခင်တုန်းကလူမျိုးရေးခွဲခြားမှုကြောင်းပြောကြတာကိုအများကြီးကြားဘူးပါလေဒီတိုင်းပြည်ဟာပြင်ပကဘာနဲ့အဆက်ဆံနေတဲ့အတိုင်းပြည်တစ်ခုဆက်ဖြစ်နေပြီးတော့နေထိုင်မှုခက်ခဲတယ်လို့ပြောကြပါလေအခုကျွန်တော်ဒီကိုရောက်တဲ့အခါကျတော့ဒါနဲ့ဆက်ကျင်ပဲဖြစ်နေတာကိုတွေ့ရပါလေဒီကကျွန်တော်ကိုကြိုးဆိုကြပါလေ
ဒီတင်လွတ်တော်အမတ်တွေကတော့ဘောလုံးပွဲသွားကြည့်မယ်အင်္ဂလန်ပရိသတ်တွေအင်္ဂလန်အလံကိုတိတ်ကြီးအလွန်အကျွံပြတ်တကင်ဆွေတော်မျိုးမလုပ်ဖို့သတိပေးထားပါလေ2016ခုနှစ်ကပြင်သစ်မှာအင်္ဂလန်နဲ့ရုရှားပြည်သက်တွေရုံရင်းဆန့်ခတ်ဖြစ်ထားဘူးသလိုထပ်ဖြစ်မှာကိုစိုးရိမ်နေတဲ့သတိပေးထားတာပါလူမျိုးရေးခွဲခြားတာဒါမှမဟုတ်ရန်ကားတာတွေကိုတီးခတ်မှာမဟုတ်ဘူးလို့ရုရှားအနာဘင်တွေကသတိပေးထားပါတယ်ကဘာရရက်ကမတူကွဲပြားတဲ့ယဉ်ကျေးမှုအမျိုးမျိုးကိုသူတို့နိုင်ငံမှာကြိုဆိုဖို့မျှော်လင့်ဆောင်ဆိုင်နေပါတယ်လို့ရုရှားနိုင်ငံသားအများပြားကလည်းပြောကြပါတယ်တစ်ဖက်မှာလည်းလူခွင့်ရေးလှုပ်ရှားသူတွေကရုရှားဆိုရဟာတိုင်းပြည်မှာလူမှုရေးနဲ့နိုင်ငံရေးဆိုင်ရာလွတ်လပ်ခွင့်တွေကိုအကာအကွယ်ပေးဖို့ပြက်ကွက်နေတယ်လို့သတိပေးပြောဆိုထားကြပါတယ်။လူခွင့်ရေးစောင့်ကြည့်လည်လာရေးအဖွဲ့ရဲ့မော်စကိုဌာနခွဲကသူတေတီတူဖြစ်သူယူလာယာဂေါ်ဘူနိုဗာက
The situation in Russia now with human rights as the worst it's been since the fall of the Soviet Union.
လက်ရှိလူခွင့်ရေးအခြေအနေကဆိုဗီယက်ပြည်ထောင်စုကြီးပြိုကွဲသွားပြီးကတည်းကဆိုရင်အဆိုးဆုံးပါပဲ
။အထူးသဖြင့်အမေရိကန်နဲ့တခြားအနောက်နိုင်ငံတွေနဲ့ရုရှားကြားဆက်ဆံရေးမပြေမလည်ဖြစ်နေတာနဲ့အမျှလူခွင့်ရေးနဲ့ပတ်သက်ပြီးနိုင်ငံတကာကဝေဖန်ပြောဆိုတဲ့အပေါ်ရုရှားအစိုးရဟာပိုပြီးတော့ခုခံကာကွယ်လာတယ်လို့ဂေါ်ဘူနိုဗာကပြောပါတယ်။ကမ္ဘာဘောလုံးအဖွဲ့ချုပ် FIFA အနေနဲ့ကိုရန်ရဲ့လုပ်ပိုင်ခွင့်ကိုသုံးပြီးတော့လူခွင့်ရေးကိစ္စရုရှားအာဏာပိုင်တွေနဲ့ပြောဆိုဖို့လူခွင့်ရေးစောင့်ကြည့်လေလာရေးအဖွဲ့နဲ့တခြားအဖွဲ့တွေကတောင်းဆိုနေပါတယ်ခင်ဗျာ
ကိုကျော်သိန်းကျေးဇူးတင်ပါတယ်ကျသာပရိနေကစတင်ခဲ့တဲ့အဲ့ဒီ2018ခုနှစ်ကမ္ဘာဖလားဘောလုံးပြိုင်ပွဲမှာဘယ်အသင်းကချန်ပီယံဖြစ်ဖို့အလားအလာအကောင်းဆုံးလဲဆိုတာကိုအားကစားကလောင်ရှင်ကိုဇော်မျိုးတန်ကပြည့်ပြည့်စုံစုံသုံးသပ်ပြထားပါတယ်ကိုရန်နိုင်ကဆက်သွယ်မေးမြန်းထားတာပါခင်ဗျာ
ဂျီဗန်စားနေတဲ့အသင်းတွေရောဒါရီဘောဆရာအထုံးတဲ့နိုင်ငံဘရာဇီးတို့ဒေသီချန်ပီယံဂျာမနီအာဂျင်တီးနားပြင်သစ်စပိန်ပေါ့ဆိုတော့ကျွန်တော်ကတော့ဒီဘရာဇီးလမ်းကြောင်းပေါ့ဘရာဇီးသွားမဲ့လမ်းကြောင်းကဟိုပိုလူဝဲထိတက်ဖို့ကိုတော်တော်လေးအခြေအနေကောင်းနေတယ်လို့ဟိုအခြေအနေကောင်းနေတယ်လို့ကျွန်တော်သုံးသပ်ချင်တယ်ပေါ့နော်။ဘာကြောင့်လဲဆိုတော့ဘရာဇီးပါဝင်တဲ့အုပ်စုကအုပ်စုပထမရလို့ရှိရင်ဒီဟိုဘက်ကဘယ်လ်ဂျီယံတို့အင်္ဂလန်တို့ပါတဲ့အုပ်စုကအသင်းနေတယ်ဟို quarter final ပေါ့ quarter final အဆင့်မှာတွေ့တယ်ပေါ့ quarter final အဆင့်ရောက်လို့ရှိရင်တွေ့တယ်16သင်းအဆင့်ကတော့သူကဒီအင်မတန်လွယ်ကူတဲ့အုပ်စုကအသင်းနေတယ်တွေ့တယ်ပေါ့ဗျာ။ဘကခရိုအေးရှားတို့ကျွန်တော်တို့ဒီပိုလန်တို့ပါတဲ့အုပ်စုကအသင်းနေတယ်အင်္ဂလန်ပါတဲ့အုပ်စုကအသင်းနေတယ်တွေ့တယ်။တခြားအသင်းအဆင့်မှာဘရာဇီးယားဂျာမနီပါတဲ့အုပ်စုကအသင်းနေတယ်တွေ့တယ်။အင်္ဂလန်ပဲဖြစ်ဖြစ်ဘယ်လ်ဂျီယံပဲဖြစ်ဖြစ်ပိုလန်ပဲဖြစ်ဖြစ်အဲ့ရှိအသင်းကအသင်းတွေနဲ့တွေ့တယ်ပေါ့။သူတို့ဘရာဇီးရဲ့လက်ရှိခြေသွမ်းတဲ့ကစားသမားစုဖွဲ့မှုကဟိုဒီဘက်အခု EFGH လမ်းကြောင်းမှာဂျာမနီတင်းရလွေလို့ရှိရင်ဂျန်တဲ့အသင်းတွေကိုတိတ်ကြောက်ကြာအရှိဘူးပေါ့ဟိုဘယ်လ်ဂျီယံကတော့နည်းနည်းလေးခြေလွမ်းကောင်းနေဆိုပေမဲ့ဒီဘယ်လ်ဂျီယံရဲ့နောက်တန်းကအားနည်းချက်ရှိတယ်နောက်တစ်ခုကအတွေ့အကြုံပိုင်းကဟိုကမ္ဘာဖလားလို့ပြိုင်ပွဲမျိုးကြီးမှာဟိုဘရာဇီးကိုကျော်ပြီးတော့အကျိုးဘိုလ်လူပဲတက်သွားတော့တဲ့အဆင့်တွေရှိဘူးဆိုတော့ဘရာဇီးက quarter final တော့နိုင်မှာပဲအဲဒါပေမဲ့အကျိုးဘိုလ်လူပဲကျလို့ရှိရင်ဘရာဇီးကကျွန်တော်တို့ဒီအာဂျင်တီးနာပိုလန်ပြင်သစ်စပိန်ပေါ့ပေါ်တူဂီပေါ့အဲ့ဒီ၅ဒင်းနဲ့တင်းနဲ့တွေ့ပေါ့ဆိုတော့သူကစားရတဲ့လမ်းကြောင်းက6နေလေ6နေတဲ့ခါကျတော့အကျိုးဘူလူဘဲမှာသူကဟိုဘက်ကအသင်းနေရတော့ ABC ရဲ့ D ကအသင်းနေရဥမာပိုလန်ကသူပေါ်တူဂီနဲ့စပိန်ဆိုလို့ရှင်ပေါ်တူဂီနဲ့စပိန်ဆိုလို့ရှင်အခုတော့တွေ့နေဗျာဒါကပြင်သစ်နဲ့အာဂျင်တီးနာဆိုလို့ရှင်ကျွန်တော် quarter final တို့16ဒင်းအသင်းတို့မှာတော့လာမှာကိုတွေ့နေတယ်ဆိုတော့သူကောင်းလေး ABCD ဘက်ကတက်လာမဲ့တန်းကြောင်ကအသင်းတွေကအရန်ပွဲတင်ကြက်တယ်ဗရာဇီးအသင်းတွေပွဲတင်ကွက်ချောင်းတယ်ဘောဆိုတော့ဒါရီအားလုံးခြုံငုံသုံးသက်တဲ့အပြင်နောက်တစ်ခုကဒီဂျာမနီတော့ကျွန်တော်1962နောက်ပိုင်းတွေကဂျာမနီကဟို sorry ကမ္ဘာဖလားဘောလုံးပြန်မွေးလက်ရှိချန်ပီယံချန်ပီယံဖြစ်တော့တာလေဆိုတော့ဒီအချက်ကလည်းဒီနှစ်မှာဂျာမနီချန်ပီယံဖြစ်လာဘူးလို့သုံးသက်လို့ဖြစ်လာတော့နောက်တကယ်လည်းဂျာမနီရဲ့ခြေစမ်းကလည်းတော့အကောင်းကြီးမဟုတ်ဘူးเนาะခြေစမ်းပွဲတွေမှာပြခဲ့တဲ့ခြေသွမ်းကဟိုနိုင်နေနိုင်နေတဲ့အသင်းတွေတော့မနိုင်ခဲ့ဘူးပေါ့ဆိုတော့နောက်တစ်ခုကဒီဂျာမနီချန်ပီယံဖြစ်ပြီးတိုင်းမှာဟိုကမ္ဘာဖလားပွဲတွေဟိုပြိုင်ပွဲတစ်ချောင်းဖြစ်ခဲ့တဲ့တမိုင်းပေါ့ဒီလက်တင်အမေရိကဒီတောင်အမေရိကအသင်းတစ်သင်းမဟုတ်တစ်သင်းကချန်ပီယံဖြစ်လို့ရှိရဆိုတော့အားလုံးခြုံငုံသုံးသပ်လိုက်တဲ့အခါကျတော့ဘရာဇီးယားဒီနေ့ပြန်မှာချန်ပီယံဖြစ်ဖို့အတွက်အကောင်းဆုံးအသင်းလို့ကျွန်တော်အဲ့လိုပဲသုံးသပ်ကြပါတယ်။အ
ဲ့ဒါကတော့အာကစားကလောင်ရှင်ကိုဇော်မျိုးတန့်ရဲ့ကမ္ဘာဖလားခံမှန်းချက်ပဲဖြစ်ပါတယ်ခင်ဗျာ
။ VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနက်8နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပြချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kHz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မနက်ခင်းမှာခင်ဗျာခုနားဆင်နေကြတာကတော့ VOA မြန်မာပိုင်းရဲ့တောက်ကြနေ့မနက်ခင်းထုတ်လွှင့်ချက်တွေပဲဖြစ်ပါတယ်။လိုင်းဒိုမီတာ24 40 52တို့ပြင်လိုင်းလက်မီတာ190 kHz 1505တို့ကပါတိုးချဲ့ပြီးတော့ထုတ်လွှင့်ပေးနေပါတယ်။အခုဒုတိယပိုင်းမှာနားဆင်ကြမယ့်အထက်မှာတော့
ဖြစ်ခဲ့တဲ့အဒီအထက်မှာပထမအများဆုံးကတော့ဓာတ်ရင်တိုက်မှုတွေပေါ့နော်။ပြီးရင်မြေအပြုတ်ကြတာတို့မြေပြင်မှာလဲကြတာတို့ချော်လဲတာတို့ဒီလိုမျိုးလူနာတွေကဒုတိယအများဆုံးဖြစ်
အမြင့်ကနေပြီးတော့မတော်တဆပြုတ်ကြတဲ့အဖြစ်ပျက်တွေကနေပြီးတော့ဘလို့ကာကွယ်ကြမလဲဆိုတာကိုမကြခင်ထုတ်လိုက်မဲ့ကျမ်းမာရေးစီစဉ်မှာကြားရမှာပါ။တိုင်းသားဒေတာတွေကအဖြစ်ပျက်တွေကိုတင်ပြထားတဲ့တိုင်းသတင်းလောအစီအစဉ်ကိုလည်းထုတ်လွှင့်ပေးဖို့ရှိပါတယ်။အခုရင်းနှုံးဇင်ဆုံးတော့မနေ့ခင်းတိုင်းထုတ်လွှင့်ပေးနေတဲ့ American Indian 3 English စာသင်ခန်းစာအစီအစဉ်ကိုဒေါ်လလတ်တန်းကတင်ဆက်ပေးပါမယ်။
ဒီဂရမ်နဲ့တင်ပြမယ် idiom အသုံးက
might is right
ပဲဖြစ်ပါတယ်စာလုံးပေါင်းက m i g h t might က in r i s is r i g h t right ကမှန်နာဆိုတော့စကိုက်လူရဲ့ဓာတ်ရိုက်ဒီဘဲကတော့ in r သုံးတာမှန်နေဆိုတဲ့သဘောမျိုးဖြစ်ပါတယ်idiom ဒီဘက်ကလည်းရှိပါတယ်နိုင်ငံမှာအာဏာရှိဆုံးဒါမှမဟုတ်ကမ္ဘာပေါ်မှာအာဏာရှိဆုံးနိုင်ငံကငါလုတ်ချင်တာငါလုတ်မယ်ငါလုတ်တာမှန်တယ်ငါမှာအင်အားရှိလို့အင်အားငါတုံးတာမှန်တယ်လို့ခံယူထားတာမျိုးဖြစ်ပါတယ်ဒီသုံးနဲ့ပတ်သက်လို့ George Grove ပြတဲ့ဥမာကိုနားဆင်ကြည့်ကြရအောင
် In this world today there are still a few leaders who think might is right.
ဒီကိရိကဘာပေါ်မှာအာနာရှိရင်ရှိလို့သုံးတာဟာမှန်နေသုံးတင်တယ်လို့လက်ခံတဲ့ခေါင်းဆောင်တချို့ရှိနေစေဖြစ်တာတွေ့ရတယ်လို့အထိပ္ပာယ်ရပါတယ်။ဥမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင
်။ In this world today, there are still a few leaders who think might is right.
အာနာအရှိဆုံးကအာနာကိုသုံးပြီးဖြစ်ရှင်းတာမှန်နေလို့ယူဆရင် idiom အသုံးအရာဘယ်လိုပြောမလဲ?
Might is right.
လို့ပြောလို့ရပါတယ်။အဲ့ဒါကတော့ဒီကိရိမနဲ့တင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ
်ဒေါ်လာတန်းစီစဉ်တင်ဆက်တဲ့ American Indian 3 English စာသင်ခန်းစာကိုနားဆင်ကြရတာပါဒီစီစဉ်ကိုမနက်ခင်းတိုင်းကျွန်တော်တို့တင်ဆက်ပေးနေပါတယ
်ဒေါ်လာရှင်များရှင်မြန်မာနိုင်ငံအနှံ့ဒီရဲ့ပိုင်းတွေအတွင်းမိုးသည်ထန်မှုတွေကြောင့်ရေပိတံကျုံနေရတယ်လို့နောက်ဆက်တွဲကျန်းမာရေးပြဿနာတွေပေါ်လာမှာကိုလည်းသတိပေးနေပါဗျ။မကြသေးခင်တုန်းကလည်းရန်ကုန်မြို့မှာအမိုက်ပုံမီးပေးကြောင့်အရင်းပေါ်အခြေအနေကြုံရတဲ့အချိန်မှာတုံ့ပြန်ဆောင်ရွက်မှုတွေအပေါ်မေးခွန်းတွေလည်းထွက်ပေါ်ခဲ့တာပါ။မြန်မာနိုင်ငံမှာရေပိမီးပေးမုန်တိုင်းနဲ့ငလင်းတွေလိုသဘာဝနဲ့လူကြောင့်ဖြစ်ရတဲ့ကပ်ဘေးဒဏ်တွေကြုံရတဲ့အခါစီမံခန့်ခွဲမှုတွေမှာဘယ်လိုအားနည်းချက်တွေရှိနေပါလဲ။ကပ်ဘေးအနေနဲ့ကြိုတင်ကာကွယ်ရေးနဲ့အချိန်မီတုံ့ပြန်ဖြည့်ရှင်းနိုင်အောင်ဘာတွေလုပ်ဖို့လိုအပ်နေသလဲစရာတွေကို VOA ရဲ့စနေနေ့ညဓာတ်ရိုက်လေးလိုက်အစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်။ပါဝင်ဆွေးနွေးမေးမြန်းလိုသူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-232-382-999 လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်။စနေနေ့ညဓာတ်ရိုက်လေးလိုက်အစီအစဉ်ကကြိုဆိုပါရစေ
။အခုကျွန်တော်တို့အပတ်စဉ်စီစဉ်တွေကိုတင်ဆက်ပေးပါတော့မယ်။အခုတော့ကိုဝင်းမင်းရဲ့ကျမ်းမာရေးစီစဉ်ကိုနားဆင်ရမှာပါ။အမြင့်ကနေမတော်တဆပြုတ်ကျမှုအကြောင်းကိုဒီတစ်ပတ်ကျမ်းမာရေးကဏ္ဍမှာတင်ဆက်ထားပါတယ်။မြန်မာနိုင်ငံမှာထိခိုက်ဒဏ်ရာရမှုကြောင့်လူအများဆုံးဆေးရုံရောက်ရတေဆုံးရတာမှာမတော်တဆဖြစ်ပြီးတော့အမြင့်ကနေပြုတ်ကြတာနဲ့ပြင်းကြီးပေါ်လဲကြတာတွေကဒုတိယအများဆုံးဖြစ်တယ်လို့ကျန်းမာရေးပညာရှင်တွေကသတိပေးနေပါတယ်အမြင့်ကမတော်တဆပြုတ်ကြတာတွေကဘာကြောင့်အဓိကဖြစ်နေရပြီးတော့ဘလို့ကာကွယ်သင့်ပါသလဲဒီအကြောင်းရန်ကုန်ပြည်သူ့ဆေးရုံကြီးရေးပေါ်ကုသမှုဌာနကပမောက္ခဒေါက်တာမော်မော်ဦးကိုကိုဝင်းမင်းကဆက်သွယ်မေးမြန်းထားပါတယ်
ဟုတ်ကဲ့အထူးကုဆရာဝန်ကြီးဗမောက္ခဒေါက်တာမမောဦးခင်ဗျာကျွန်တော်တို့ဒီမတော်တဆလဲကြတာပြုတ်ကြတာတွေဟာမြန်မာနိုင်ငံမှာဖြစ်တဲ့အနေအထားဘယ်လိုရှိလဲဆရာ
သေယုန်နေရာနေပြီးတော့လာပြတဲ့လူနာတွေရဲ့အခြေအနေကိုကြည့်မယ်ဆိုရင်တော့ဗမာနိုင်ငံနေတဲ့အများဆုံးသေယုန်လာရောက်ပြတ်တာတွေသေဆုံးတာတွေမှာထိခိုက်ဒဏ်ရာအများဆုံးထိခိုက်ဒဏ်ရာဒီထဲမှာပထမအများဆုံးကတော့ဇာတိတိုက်မှုတွေပေါ့နော်ဒီရေမြေပြုတ်ကြတာတို့မြေပြင်မှာလဲကြတာတို့ချော်လဲတာဒီလိုမျိုးလူနာတွေကဒုတိယအများဆုံးဖြစ်တယ်အဲ့တော့ဒီမြေကနေပြုတ်ကြတယ်ဆိုတဲ့ကိစ္စကျိုးတင်ကာကွယ်လို့ရတဲ့ဥစ္စာဖြစ်တဲ့အတွက်ကြောင့်ဒီလိုရှင်းလင်းပြရအောင
်ဟုတ်ကဲ့ဆရာကြီးဘာကြောင့်မလို့အခုလိုမျိုးမြန်မာနိုင်ငံမှာအထူးဖြစ်နေရတယ်ဆရာ
ပြည်ဦးတွေကိုရောက်လာတဲ့လူနာတွေရဲ့အခြေအမျိုးကြည့်ရင်မြေကနေပြုတ်ကြတဲ့အကြောင်းကိုရင်စပြောချင်မှာပေါ့နော်မြေကနေပြုတ်ကြတဲ့အကြောင်းအရာတွေနဲ့ပတ်သက်လို့ရှိရင်85နဲ့80ရာခိုင်နှုန်းလောက်ပါလုံနဲ့ပတ်သက်တာတွေ့ရတယ်သူကငွေမှာဖြစ်ကြတာများတော့သူဒီကောင်မှသိမယ်လို့ကျွန်တော်တို့လည်းပညာပေးပြောချင်တယ်နောက်တစ်ပြောတော့တရားခံတော့95ရာခိုင်နှုန်းလောက်ပဲမတော်တဆအနေနဲ့အိမ်မှာဖြစ်တာလို့ကျောင်းမှာတော့လည်းဖြစ်နေရှိတယ်အဓိကကတော့ရန်ကုန်စေုံကြီးတစ်ခုတည်းနဲ့ပြောရင်တော့မှ2016ခုနှစ်ဒေတာတွေပြန်ကြည့်တဲ့အခါကျတော့တစ်နှစ်တည်းမှာဟိုပဲအနည်းငယ်လေးပြုတ်ကျတဲ့လူက280လောက်ရောက်50လောက်ကသေးသေးသူတို့များလာတယ်ပုံမှန်တကြီးတော့ဒီလိုအများကြီးရှိတ
ယ်ဟုတ်ကဲ့ဒီအနည်းငယ်လေးပြုတ်ကျတာနဲ့ပတ်သက်ပြီးတော့အများဆုံးဖြစ်တဲ့ဒီလုပ်ငန်းခွင်ရနေပြီးတော့ဘာကြောင့်အဓိကဖြစ်နေရလဲ
သူပြစ်တာကျွန်တော်တို့ရှိလာတဲ့လူနာတွေကိုကြည့်မယ်ဆိုရင်တော့တောက်လို့ရလုပ်ငန်းခွင်တွေတိုင်းတစ်ခါမြင်တိုက်တရားလည်းလောလောဆယ်မှာတောက်လုပ်မှုတွေလည်းပို့ပြီးတော့များလာတယ်နောက်တစ်မျိုးဒုတိယပြုတ်ကျမှုအများဆုံးလူနာတွေကတော့ဆေးတုပ်တဲ့တွေအိမ်လေးအောက်ဦးတွေမှာဆေးတုပ်တဲ့ဆာမှာကျိုးနဲ့တွဲလောင်းချပါနေဒီလိုသဘောမျိုးတွေဖြစ်တာ ਈ တော့တော်တော်များများတော့ခုနတောက်လို့ရတွေမှာတော့ငန်းပြိုကျတယ်ဆိုတော့ကျွန်တော်ဆေးရုံနဲ့လူနာတွေတွေ့တော့ဒါလက္ခဏာကိုကြားနေတယ်အဲ့ဒီမျိုးကျတော့စစ်ပင်ဒီပုံမှာတက်တယ်လို့ကိုလုပ်ငန်းဝင်ရလဲစစ်ပင်တက်ခုတ်တာလည်းဖြစ်နိုင်တယ်လို့ကစားတာတို့စော့တာကမျိုးတွေလည်းဖြစ်ကောင်းဖြစ်နေတယ်။ဗမာပြည်နည်းနည်းပြောရမယ်ဆိုရင်တော့လေခုနအဲ construction တွေမှာအကြီးအကျယ်ကြာရင်အကြောင်းရင်းကသတ်မှတ်ထားတဲ့ဒီလုပ်ငန်းဝင်စီးရင်စီးကဲနေသတ်မှတ်ထားတဲ့ကျူတင်ကာကွယ်ရေးပစ္စည်းတွေကိုရကောင်မန်းသိဖို့ရင်ဝတ်တဲ့ပမာဏကလည်းတော်တော်လေးတော့နေရနေတွေ့ရတယ်။ကြောက်ကြတဲ့အကြောင်းရင်းတွေကြည့်ရင်စီးကဲမလိုက်နာတာလည်းရှိနိုင်တယ်လို့လုပ်ငန်းတွေမကျွမ်းကျင်တာလည်းရှိတယ်များပြီဒီလူကိုမလုပ်ဘူးပဲနဲ့လူသမားအစ်စ်အဲဒီလိုသဘောမျိုးဆိုရင်အမြင့်တက်တယ်အလုပ်လုပ်ရတယ်ဆိုတဲ့မျိုးစုများပြီကြာလိမ့်ရှိတယ်။နောက်တစ်မျိုးကတော့ဒီရက်ဒေတာတောက်စားတာပေါ့ကျွန်တော်တို့ဒီမှာပြောရရင်စီးရင်ကောက်လို့ရက်ဒေတာတောက်စားတာနဲ့ပြောမယ်ဆိုရင်နေ့ကနေပြုတ်ကျတဲ့လူနာတွေရဲ့300ရာခိုင်နှုန်းလောက်ကလည်းရက်ဒေတာမူရီစီဝါနဲ့ပတ်သက်အမြင့်တက်မယ်ဆိုရင်ဒါတွေကိုလုတ်ခိုင်းရင်အမြင့်မတက်ရတဲ့စီးမြစီးကဲနေတာရှိလို့ဒီမှာပေါ့နောက်တစ်မျိုးကမာဂျီရဲ့ဆောက်လို့ရလုပ်ငန်းဝင်တွေရဲ့အခြေအနေကိုကြည့်ရင်ငန်းတွေရဲ့ခိုင်ခံ့မှုတွေလေကားကျိုးတွေဆူဆူနေတာတို့လျှောက်မှောင်နေတဲ့နေရာတို့ညဘက်လှုပ်လှုပ်တာတို့နောက်ဒီမှာပိုက်ပြီးစကားဒီကျူတင်ပြင်ဆင်ထားရမှာလေကျုပ်ကြရင်တော့မအောင်ကြည့်ကျုပ်ပြောဒါဆိုအဲ့ဒါကြီးကနည်းနည်းလေးအားနည်းနေအောင်တွေ့ရတော့ရောက်လာတဲ့လူနာတွေဆိုရင်တော်တော်လေးကိုကျင်းပြင်းထန်ထန်တာတွေကိုကျွန်တော်တွေ့နေ
ဟုတ်ကဲ့ဆရာအဲ့တော့အဓိကဒီဆောက်လွေလုပ်ငန်းတွေကနေပြီးတော့အမြတ်နဲ့ကျုပ်ကြမှုတွေအတွက်ခုနကပြောခဲ့တဲ့အားနည်းချက်တွေကိုပြင်ဆင်ဖို့လိုတာပေါ့ဆရာနော်အဲ့တော့ကာကွယ်ရေးအတွက်ဆိုရင်ဘာတွေကိုအဓိကပြောမလဲ
ကျူတင်ကာကွယ်ဖို့ကျင်းပြင်းစီကဲနေရဒီတော့ဆောက်လွေလုပ်ငန်းတစ်ခုကိုလုပ်တာနဲ့အတူပို့တွဲပါလာတော့ဒါကြောင့်မလို့လုပ်ငန်းဝင်တွေမှာ safety part ထိခိုက်ကြရမရအောင်ကာကွယ်ဖို့ကအဓိကဆိုပြီးတော့ဒီလိုစာရီတော့ကတ်ထားကြတာလေအခုတော့လည်းပဲစာရီအဲ့ကတ်ထားတဲ့စီမင်းစီကဲနေတိုင်းနိုင်နာဖို့လိုတာလေနံပါတ်၁ကတော့ပြုတင်တာကိုလို့ရတာကတော့ညှန်းစင်ခိုင်အောင်ဆင်းရမယ်ခါချိုးလို့လေကားချိုးလို့လေကားတွေဆိုရင်ခိုင်အောင်လုပ်ရမယ်ဘီနာကုနာအကာအကွယ်တွေမှာသူကြကြလို့ရှိရင်ကာကွယ်နိုင်အောင်လို့ပိုက်ပြီးခံထားရမယ်ဒီလိုမျိုးပြင်ဝန်ထမ်းတွေကိုလည်းပဲသက်ဆိုင်တဲ့ကာကွယ်ရေးပစ္စည်းတွေကိုထုတ်ပေးဖို့လုပ်တယ်ခုမှ fiber အုပ်ထုတ်တို့ခါချီကြိုးတို့အထိန်ကြိုးတို့နောက်ကနတ်တို့ဒါတွေနဲ့အတူတူအကြောင်းများဝတ်စုံတို့ဒီလိုမျိုးတွေအကုန်လုံးနေနဲ့စိုက်ညီမှလုပ်ငန်းတွေမှာဝင်ပွင့်ကြည့်တင်တာပေါ့နော်နောက်ပြုတ်ကျနိုင်တဲ့နေရာတို့အနေရရှိတဲ့နေရာတို့ခြုံနေတဲ့နေရာတို့မချောက်သေးတဲ့နေရာတို့မခိုင်သေးတဲ့နေရာဒီလိုမျိုးဆိုင်းဘုတ်တွေနဲ့မင်းဆိုင်ကြီးလေဒီတော့ဒီလုပ်ငန်းတွေမှာနေရာပေါင်းစုံမှာရှိဖို့တဲ့အများပြည့်တော့တချို့တလေကြတော့ဒီ warning sign တွေ indication တွေမရှိတဲ့အခါကျတော့အဲ့နေရာကိုမတော်တဆသွားမိပြီးတော့ဆလပြားပြူကျသွားတယ်ဆိုအပေါက်ကြီးတွေကိုပြုတ်ကျသွားတယ်ဆိုလေကမချောက်သေးဘူးလေကချိုးကျသွားတယ်ဆိုဒီလိုမျိုးဖြစ်သွားတ
ယ်ဟုတ်ကဲ့ဆရာနောက်ထပ်ရောဒီကျွမ်းကျင်မှုဆိုင်ရာတို့ခုနကအလင်းရောင်အမှောင်အဲ့ဒါတွေနဲ့ပတ်သက်လို့
လုပ်ငန်းတွေကျွမ်းကျင်မှုကလည်းရေးကြည့်တာပေါ့နော်ဒီလုပ်ငန်းမှာလုပ်နေကြလူမှဒီလုပ်ကိုခိုင်းဖို့ဒါမျိုးတွေဆိုလို့ဟုတ်ကဲ့အမြင့်တက်ပြီးလုံးလုံးမဲ့လူသမားတွေကိုလှုပ်ရှင်နေတဲ့ကျမရဲ့စိတ်ပေးမှုတွေလည်းလှုပ်ပေးတယ်ကျမရဲ့မကောင်းတဲ့လူလှုပ်တဲ့အခါလည်းပဲကိုယ့်ရဲ့ကျမရဲ့အခြေအနေမူးမိုက်ပြီးဖြစ်တာတို့ချွတ်လို့တွေသွေးပေါင်းရင်တက်ပြီးတော့ဒါမှမဟုတ်လည်းကြားတတ်နေပြီးတော့နေပြောပြီးတော့တုတ်ကြတာမျိုးတွေလည်းရှိနေ နောက်အေးပြက်တာတွေဓာမျိုးတွေကိုစက်မရေးအချိန်တွေစစ်သေးပြီးမှထုတ်ပြတင်တော့လင်းအောင်လို့နောက်ခိုင်းရမယ့်အချိန်ကာလတို့နောက်မှမိုးရင်းဆိုရင်မိုးရွာနေတယ်ဒီလိုအချိန်မျိုးဆိုအလုပ်လုပ်နေအဆင်ပြေသလားအဲ့ဒါဆိုအင်ဒိုးပဲလုပ်မယ်အောက်ဒိုးအနေနဲ့ပေါ်တဲ့အဲ့လိုမျိုးဒီလိုစီမင်းစည်းကမ်းအနေနဲ့စစ်သေးချာလုပ်ရင်တော့အတော်တဆလုပ်ငန်းဝင်ရနေကြည့်ကြတဲ့ပြဿနာကတော့တော့လို့ဒီဆ
က်ဟုတ်ကဲ့ဒီအိမ်တို့ကျောင်းတို့မှာဖြစ်တာနဲ့ပတ်သက်လို့အမြင်ရနေကြုတ်ကြတာလေ
အိမ်တို့ကျောင်းတို့မှာကြတော့ဗမာပြည်ရဲ့သင်းရဲများတွေရဆိုဆရာခိုင်နှုံးတော့ကတော့အိမ်မှာဖြစ်ကြတာပေါ့နော်နောက်ခုနှစ်ရာခိုင်နှုံးတော့ကတော့ကျောင်းမှာကစားရင်းနဲ့ဖြစ်ကြတာများတယ်အိမ်မှာဖြစ်တာကတော့သူတစ်ပြင်းတော့ကိုယ်အိမ်ကိုတက်မိုးတယ်မိုးပေါ်ကနေပြုတ်ကြတယ်ဒီကျောင်းကိုခုံလေးသပွဲတွေနဲ့ခုပြီးတော့တက်တယ်ဒါပေမဲ့ပြုတ်ကြတယ်ဒီလိုမျိုးအိမ်ထဲမှာဖြစ်လေရှိတာကတော့အများကြီးတော့လုပ်နေကြမဟုတ်တဲ့အလုပ်တစ်ခုကိုလုပ်မိရင်တော့ဒီကိစ္စတန်ရဖို့ချက်ဆက်နည်းနည်းတော့ပို့ပြီးတော့များနောက်တစ်မျိုးအိမ်မှာဖြစ်တဲ့ကိစ္စတကြီးရွယ်အိုတွေနဲ့ကလေးမဟုတ်ချစ်အိမ်ရှိမှရှိတဲ့ဗန်ဒါမှာကာကွယ်တွေထားတာတို့ဝင်းပေါက်တွေမှာတန်မန်းတကားနဲ့ပြုတ်မကြအောင်ထားတာတို့ဒီကာကွယ်တွေကိုဂျူတွေလုတ်ထားဖို့လို့နောက်အိမ်မိုးတာတို့ဘာလို့အစပေါ့လေကျွမ်းကျင်တဲ့လူနဲ့လုတ်ဖို့နဲ့တကယ်လို့များကိုယ်ကိုယ်တိုင်လုပ်ရမယ့်အခြေအနေမျိုးဆိုရင်လည်းသတိထားဖို့နဲ့ခိုင်ခန့်တဲ့လေကားကိုသိုးအောင်မှာတို့ခိုင်ခန့်တဲ့အတိုင်းလေးအတွေ့အကြုံနဲ့ဒီချီချာလုပ်မှဖြစ်မှာနောက်ကျောင်းမှာကျောင်းရဲ့ play ground မှာသူတို့ပြောစီတာတို့ဂျန်းလွဲတာတို့ဒီလိုမျိုးတက်ဆိုတာတို့အမြင်နဲ့ခုန်ချရတဲ့အချို့ကစားမီးတွေတို့ဘာလို့ဆိုလဲဒါမျိုးတွေလည်းဖြစ်လို့ဖြစ်တာရှိခဏခဏလုံးလောက်ဖြစ်တယ်ဆိုတော့ဒါလည်းနည်းတော့မနည်းဘူးအဲ့ဒီကကျွန်တော်လည်းဆရာမတွေအနေနဲ့ကျောင်းရဲ့ကြီးတက်နေတဲ့လူတွေအနေနဲ့ဒီကစားကွင်းတွေရဲ့အခြေအနေကိုဖြစ်စေတာတို့ပြုပြင်တာတို့ကလေးတွေကိုနားလည်အောင်သုံးမတာတို့ဒီလိုတပုံးမျိုးတွေနဲ့ပြုပြင်သွားရင်လိုမလို့ထင
်ဟုတ်ကဲ့ကျေးဇူးများတင်ပါတယ်ဆရာ
ကိုဝင်းမင်းစီစဉ်တင်ဆက်တဲ့ကျမ်းမာရေးကဏ္ဍကိုနားဆင်ကြကြရပါခင်ဗျာအခုတော့အပတ်စဉ်စီစဉ်တစ်ခုဖြစ်တဲ့တိုင်းရင်သတင်းလွှာအလဲရောက်ပါပြီ
အပတ်စဉ်တင်ဆက်သွားမယ်တိုင်းရင်သတင်းလွှာကကြိုဆိုပါရစေမြန်မာနိုင်ငံတဝမ်းတိုင်းရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တိုင်းရင်သားတွေရဲ့အတန်းတွေကိုထင်ဟတင်ဆက်ထားတာဖြစ်ပါတယ
်မင်္ဂလာပါရှင်ကျမကအာမီပါဖီဘာဝိုင်းတို့သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တိုင်းရင်သတင်းတွေမှာနားဆင်ရမှာတွေကတော့ NCA အပြည့်ရဲ့တိုင်းသားလက်နက်ကင်အဖွဲ့ရဲ့အစည်းအဝေးမှာအဆိုရနဲ့ PBSD အဖွဲ့တွေကြားအဆိုပြုချက်တွေကိုပြန်လည်ညှိနှိုင်းခဲ့ပါတယ်ကရင်ပြည်နယ်မြန်ကျင်းကိုစစ်ဆောင်စခန်းမှာကြောင်းစရာခက်ခဲကြောင်းစတင်ကြမှုရက်ဆိုင်ထားရတယ်ဆိုတာနဲ့လာမယ့်20ရာစုပင်လုံတတရအကြိမ်ကြီးလာကံမှာစာရန်တင်သွင်းနိုင်ဖို့ UPDJC နိုင်ငံရေးပါတီများအစုအဖွဲ့တွေနဲ့မြိတ်ဒေသအရက်ဘတ်လူမှုဖွဲ့စည်းတွေကနေအစည်းအဝေးကျင်းပခဲ့တဲ့အကြောင်းတွေကိုကြားကြရမှာပ
ါကျမကနန်းဟောင်းမရှင်တရင်တွေကိုနိုင်ကုန်းအိမ်နဲ့အတူတင်ဆက်ပေးသွားမှာပါNCA အပြည့်ရတိုင်းရင်းသားလက်နက်ကိုင်အဖွဲ့ရဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်ဦးဆောင်အဖွဲ့ PPST 21ကြိမ်မြောက်အစည်းအဝေးကိုဇွန်လ17ရက်နေ့ကထိုင်းနိုင်ငံချင်းမိုင်မြို့မှာကျင်းပခဲ့ပါတယ်။ဒီအစည်းအဝေးမှာအစိုးရနဲ့ PPST အဖွဲ့တွေအကြားအဆိုပြုချက်တွေကိုပြန်လည်ညှိနှိုင်းခဲ့တယ်လို့ ALP ခေါ်ရခိုင်ပြည်လွတ်မြောက်ရေးပါတီဒုဥက္ကဋ္ဌခိုင်စိုးနိုင်အောင်ကပြောပါတယ်ဒီလအကုံမှာ21ရာစုပင်လုံညီလာခံတတရအကြိမ်အစည်းအဝေးကျင်းပဖို့လျားထားသလိုဒီအစည်းအဝေးမှာအစိုးရတပ်မတော်နဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တို့အကြားတစ်ဆွနေတဲ့အချက်တွေဖြစ်တဲ့နိုင်ငံရေးကဏ္ဍနဲ့တပ်ပိုင်းဆိုင်ရာနေရာချထားရေးကဏ္ဍတွေကိုမဆွေးနွေးဖို့သဘောတူခဲ့တယ်လို့သူကပြောပါတယ်
။ကျောင်းသားဦးရဲ့ရောက်400ကျော်ရှိတဲ့ကရင်ပြည်နယ်လှိုင်းပွဲမြို့နယ်မြန်ကြီးမြို့စစ်ဘေးရှောင်စခန်းမှာကျောင်းဆရာခဲ့ခဲ့ကြောင့်လက်ရှိအချိန်မှာစာသင်ကြားမှုရပ်ဆိုင်းထားရပါတယ်။အခုနှစ်မှာ200သာစာသင်ကြားဖွင့်လို့ရပြီ။တာဝန်ကျကျောင်းဆရာတွေပြန်မလာတဲ့အတွက်စာသင်ကြားပိတ်ထားရတယ်လို့မြန်ကြီးကိုစစ်ဆောင်စခန်းကတာဝန်ရှိသူတူဖြစ်သူစောအောင်ဝင်းထွန်းကပြောပါတယ်။စခန်းကြီးကလေးတွေအတွက်ကျောင်းပိတ်သက်ချင်ပါကနိစ္စရာနီနာစာသင်ကြားတွေမှာကျောင်းသားသားဖို့ညွှန်ကြားထားပြီးဖြစ်တယ်လို့လှိုင်းပွဲမြို့နယ်ပညာရှင်မှုတော်မိုးပလဲဆူးကပြောပါတယ်။
မိုးအဆက်မပြတ်ရွာသွန်းတဲ့အတွက်ရခိုင်ပြည်နယ်တဝန်းရေကြီးရေလျှံမှုတွေရှိနေသလိုလမ်းတံတားတွေကျိုးပြတ်နေတဲ့အတွက်နေရာဒေသတချို့တွေမှာကုန်းလမ်းခရီးသွားလာရေးတွေရပ်တန့်နေပါတယ်။မြင်းမြမြို့နယ်မှာဖုန်နာချောင်းနဲ့လေးမြို့မြစ်တွေကတောင်ကျရေတွေကြောင့်မြို့အနိုင်ပိုင်းရပ်ကွက်နဲ့မြစ်ကမ်းအနီးကျေးရွာတွေရေလွှမ်းမိုးတာခံနေရပြီးစစ်တွေရန်ကုန်ကမ်းလမ်းမှာလည်းရေကျော်နေတဲ့အတွက်သွားလာမှုတွေရပ်တန့်နေရတယ်လို့မြင်းမြမြို့ခံကိုသိန်းအောင်ကပြောပါတယ်။အလားတူစစ်တွေရန်ကုန်ကာလန်တောင်ကုန်းမြို့နယ်စားပြင်အုပ်စုမှာတရားတစ်စင်းကျိုးပြတ်သွားပြီးအမ်နဲ့မအီကြားကပဒကြောမှာ
ပေးလေးစေခန့်လမ်းပိုင်းပြတ်သွားပြီးရေရှာနေတဲ့အတွက်သွားလာရေးတွေရပ်တက်နေရပါတယ်။ပုံနာကျွန်းနဲ့မြောက်ဦးမြို့နယ်ကနေရာတော်တော်များများမှာလည်းရေပြည့်ပြီးမောင်တော့ကျိန်ချောင်းကားလမ်းမှာလည်းတောင်ပြိုတဲ့အတွက်လမ်းပြတ်မှုတွေဖြစ်ပွားနေပါတယ်။မိုးဆွေမပြတ်ရွာတို့မှုကြောင့်ချင်းမိနယ်မတူပီမြို့အရှိခိုးဘွေရက်ွက်လေမြို့လမ်းမှာမြေသားပြိုကျမှုဖြစ်ပွားခဲ့ပြီးမိသားစုခုနှစ်စုတို့ကိုဘေးလ
ပြီးတော့ဖလမ်းမြို့ပလံရောက်ွက်မှာမြေသားနဲ့မြေသိန်းတွေရပြိုကျခဲ့မှုဖြစ်ပွားခဲ့ပါတယ်။ကယားပြည်နယ်အတွင်းပြစ်ခဲ့တဲ့ရက်ကမိုးအဆက်မပြတ်ရွာသွန်းမှုကြောင့်ဖရူဆိုမြို့နယ်အနောက်ဘက်ကျန်းကဟိုယာကေကောသွားရလမ်းတစ်လျှောက်မှာမြေပြိုတာတရားပျက်စီးတာတွေဖြစ်တဲ့အတွက်သွားရေးလာရေးမှာအခက်အခဲကြုံတွေ့နေရပါတယ်။
နစ်စင်မိုးဦးကြကာလာမှာအခုလိုလန္တရာပြည့်စည်တာတွေဖြစ်ပေါ်နေတဲ့အတွက်အစိုးရအနေနဲ့လန္တရာဆောက်လုပ်မှုတွေကိုကြက်မှတ်စီစစ်တင့်တယ်လို့ဒေသခံတွေကပြောပါတယ်။ငင်းချမ်းရေးလုပ်ငန်းစဉ်တစ်ခုလုံးကိုပြည်သူလူထုသိရှိဖို့ပြည်သူလူထုတွေပူးပေါင်းပါဝင်ဖို့နဲ့ပြည်သူ့အတန်ကိုဖော်ပြနိုင်ဖို့ရည်ရွယ်ပြီးမိုးပြင်းနဲ့ရေးမြုပ်မွန်ထမရုံမှာငင်းချမ်းရေးလူထုစကားဝိုင်းကျင်းပပြု Reservoir Season 2 Naiku Tu ga pyo ba de.
Aku tadin lwa re go select tin set pe twa ma ba. 21 ya su pin lo tat tya a chein ni la gan ma sa ran tin twin nai bu atwet ywe kaw kwe anan ya party mya ko sle 23 u pa win ne UPDJC nangay yi party mya asu phwe ri ne မြိတ်ဒေတာရက်ဖက်လူမှုဖွဲ့စည်းတွေကနေဇွန်လ17ရက်နေ့နဲ့12ရက်နေ့မှာတနင်္လာရီတိုင်းဒေတာကြီးမှာအစည်းအဝေးကျင်းပခဲ့ပါတယ်။မိကလျာမုံကနေစူးစီးတင်ဆက်ထားပါတယ်
။လာမယ့်23ရက်စုပင်လုံညီလာခံမှာဆွေးနွေးရမယ့်ကဏ္ဍကြီး၅ခုဖြစ်တဲ့နိုင်ငံရေး၊စီးပွားရေး၊လူမှုရေး၊လုံခြုံရေး၊မြေယာနဲ့တရားစာတာတွေရဲ့အခြေခံမှုတွေကိုအသေးစိတ်ဆွေးနွေးတာဖြစ်တယ်လို့UPDJC အတွင်းရင်းမှုအဖွဲ့ဝင်မော်မျိုးသားပါတီ MNP ကိုယ်စားလှယ်မင်းစီယာဦးကပြောပါတယ်
။နိုင်ငံရေးပါတီစုဖွဲ့မှာဆိုတဲ့သူကနိုင်ငံရေးဆွေးနွေးတဲ့လုပ်ငန်းကော်မတီရှိတယ်၊စီးပွားရေးဆွေးနွေးတဲ့လုပ်ငန်းကော်မတီရှိတယ်၊ကဏ္ဍငါးရဲ့ဆွေးနွေးတဲ့ကော်မတီတွေရှိတယ်။ဒီကော်မတီတွေကကျွန်တော်တို့အချင်းချင်းနဲ့နှိမ့်နှိုင်းတိုင်ပင်တယ်။ဒီလိုရှိရင်ဘလို့တင်သွင်းသွားမယ်၊ဘသူတွေကတာဝန်ယူပြီးတော့ဒီ principle တွေကိုရေးမလဲ၊ဘသူတွေကထုတ်မလဲ၊ပြီးလို့ရှိရင်ဘလို့ဒီ budget ယူမလဲ။အဲ့ဒီဟာကြီးကိုဘလို့ဆွေးနွေးမယ်ဆိုတဲ့စဉ်းစားချက်မျိုးတွေတော့ရှိခဲ့ပါတယ်ဗျာ။
ဒီစည်းဝေးကျင်းပရခြင်းရဲ့ရည်ရွယ်ချက်ကိုလည်းမင်းစရာဦးကအခုလိုဆက်ပြောသွားပါတယ်
။အကယ်၍များဒီ23ပါတီနိုင်ငံပါတီ UPDJC ကသွားတဲ့ချိန်မှာကျွန်တော်တို့တွေက၈ဖက်ဒရယ်မှုတွေထပ်မတ်ပြီးဖက်ဒရယ်ကိစ္စတွေဆွေးနွေးတဲ့ချိန်ကြလို့ရှိရင်ဒေသဒီစီရဲ့အဆန်တွေသူတို့ရဲ့ကျင်းပချက်တွေကိုကျွန်တော်တို့နားထောင်ဖို့အတွက်အဓိကရည်ရွယ်တယ်ဗျ။
ပြည်ထောင်စုနိုင်ငံရေးဆွေးနွေးမှုပူးတွဲကော်မတီ UPDJC နိုင်ငံရေးပါတီအစုအဖွဲ့အနေနဲ့ပုံမှန်တလတစ်ကြိမ်တွေ့ဆုံနေရှိပြီးတတိယကြိမ်23ရာစုပင်လုံညီလာခံအတွက်ကြိုတင်ပြင်ဆင်တဲ့သဘောလည်းဖြစ်ပါတယ်။ဒါပေမဲ့လည်းလာမယ့်ပင်လုံညီလာခံမှာလည်းရလဒ်တွေအများကြီးထွက်လာမယ်လို့မျှော်လင့်မထားကြောင်းကို UPDJC အတွင်းရင်းမှုအဖွဲ့ဝင်ရှမ်းမျိုးသားဒီမိုကရေစီအဖွဲ့ချုပ် SNLD ကိုယ်စားလှယ်စိုင်းချော်ညိုကအခုလိုပြောသွားပါတယ်။
မျော်လင့်ချက်ဆိုတော့ကျွန်တော်လည်းပြောလို့ဆိုတော့မရဘူးဗျ။ဘာလို့လဲဆိုတော့ဒီဘွဲမှာတလောက်ကြီးထွေသူမွန်တကယ်အများကြီးတော့ထွက်လာမယ်လို့မထင်ဘူးလေ။ပြီးတော့ဘာအကြောင်းအရဆူးနေမယ်ဆိုတော့မှအတိမဖြစ်သေးဘူးဆိုတော့ကဘာလို့မျော်လင့်ချက်ထွက်မလဲဆိုတော့ဒါတိတ်ပြောလို့လည်းမရောက်ဖြစ်ဘူ
း။ UPDJC နိုင်ငံရေးပါတီများစုဖွဲ့စည်းဝေးဒုတိယနေ့မှာတော့မြိတ်မြို့အခြေဆိုင်နိုင်ငံရေးပါတီတွေရပ်ဖက်လူမှုအဖွဲ့စည်း CSOS တွေနဲ့တွေ့ဆုံခဲ့ပြီးငြိမ်းချမ်းရေးဖြစ်စဉ်တွေကိုရှင်းပြပြီးဒေတာခံများမှမြိတ်မြို့မှာဖြစ်ပျက်နေတဲ့ဒေတာတွင်ခြေနေတို့ကိုပြန်လည်ဆွေးနွေးခဲ့တယ်လို့သိရပါတယ်ရှင်
။ဆက်ပြီးတော့မိုးစက်တဲ့ရွာသွန်းမှုကြောင့်ရှမ်းပြည်နယ်မြောက်ပိုင်းတီဘောမြို့နယ်နမ်လန်အုပ်စုမှာဇွန်လဆန်းအတွင်း3-4ကြိမ်ထပ်မံရေကြီးတာကြောင့်နေအိမ်မဲ့သွားတဲ့မိသားစုတွေရှိနေခဲ့ပြီးလက်ရှိမှာတော့အကူအညီတွေလိုအပ်နေပါတယ်။ဒီအခြေအနေကိုနမ်ဟုံကလည်းစူးစီးတင်ဆက်ထားပါတယ်။
တီဘောမျိုးနဲ့နမ်လန်မမုံဟင်ကောင်းလန်းကတ်ရင်အုပ်စုတွေအပြင်မြို့တွင်းစတရက်ွက်လုံးနီးပါးရေကြီးတာကြောင့်လူနေအိမ်တွေလေယာချမ်းမြေတွေလန်တလာတွေပျက်စီးခဲ့တယ်လို့နမ်လန်ကလူငယ်စိုင်းနော်ဆန်ကအခုလိုပြောပါတယ
်။စိုက်ကျိုးထားတဲ့မြို့ချပီးသားတောင်ယာတွေကရေအကုန်လုံးတိုက်စားလာတော့တော်တော်များပျက်စီးလာတာတော်တော်များဆုံးရှုံးမှုရှိတယ်။ပြန်လဲထူထောင်ရေးကိစ္စကတော့တော်တော်ပြန်လုပ်ရောမယ့်သဘောရှိတယ်။တချို့အိမ်ကအိုးခွဲပကံပါရဘာမှမကျန်တဲ့အိမ်တွေရောပါလျက်ရှိရဲ့နမ်မဆက်တွေလည်းအရန်ပြက်တယ်နမ်ဟိုလန်းလန်းတွေကရေတိုက်စားတော့အရန်ပြက်စီးတာများတယ်
เป็นเลยเมียนเป็นเมียนเป็นในทางโจชีเดนนำลันมาตองใจเย่จองเย่เบ้เต็งเองทางสู่ท่องในยาโจลู่เย่ตรงทางโจอัตเวจ้ามาเย่ใส่ยาเปลี่ยนเลยทุกทางเย่ใส่ยาอัตเวกูยี่ลู่อันนี้เดลู่พี่แค่เด็ดตันิงกันเรนิกากูยี่เท่าป้ามูรีตัวปีเดจิงนุ่มชั้นลุงเย่พ่อยกาใจสือกาอักขุลู่เบียวว่าเด
ดูเรื่องเองแค่กับพี่ดูพี่อยู่ตรงไหนพวกเยอะเสียป้ามันไม่ใช่หรอเป้ตุ๊กเป็ดตัดตาชีดูหัวยี่เทมโยบ้าตัดได้หาดูเลยโยบ้าเนาะว่าพี่รู้หัวสีดูสาดูสันดูป้าคุ้มมันจำได้ตุ๊กเกย์ยี่เป้ตุ๊กขาดได้ป้ายอดตัวจ้าได้เปล่ายี่เป้ตุ๊กขาดได้เลยกูยี่เป้สั่งพวกแต่ตัวโน้ตสอดหาได้เลยเป็นลมโยกาตุ๊กสันดีสูเชนชั้นลุงเอกุยยังคังสังใจสูกาอักขุลูเปียวว่าเด้
ผู้เจ้าหน้ารู้เป็นลงก้าเอาช้างกอมินาตีวะเนาะที่สาบียนเจมูเย่ที่ตั้งการอมูบิวเล่ตะการมีอาเผยช้างลุงเอรีเป็นลงมิวเทมานีทันจ้าเร่เจ้าหน้าตั้งอินดาบังสงลุงมิวบังสงสุบามีรอเจ้าหน้ารู้ภาษาเลียนนี่มาเซมีรอมันเนกันนี่สาบีรอคู่เชิงที่เจ้าหน้ารู้เซมีรออลูกค้าเนี่ยพี่ป่าเลยแต่สังเกตในใจเจ้าหน้ารู้สุบามีรออาลงดูดกว่าตัวบีรอกุญยลุดันพวกสีเส้นท่าป่าเลยเปล่าเจ้าหน้าช้างลุงเอกุญยาพะเลยโน้สอมูรอลูกท่าป่าเ
Ego, Didaka and Lucian Rene, Lumu Wantan, Kese Yenepian near Chataye Wunjita Narugani, Akuni, Pesau Nivade, Pikere Mela Garega, Muri, Sata Yatunira Jau, Namlan Mioma, Yejimuri, John Twin Yavade.
Akusa Bidrin Jensuku Nas and Jayama Vashim.
NCA appear at Taina Lenaka and Pueyer and Yangjaye Lungan Saint Usan Apwe, PPST at Taininga, a seaway ma, a soyane PPST, a query a jar, a soap chatrigo, Bianle, Ni Nine Kerelo, Dawin Shitu Riga, Biovare, Gayimbine, Limeway Mune, Yangjingu, Sishans, the Kama, Jonesia, Kekejang, Satin Jamu, Yasin Tayabare.
ตอนนี้เราคุณน้าเซ็งเกจาราการ์โรเปียโนไว้โน่ตาริกันเอเปอร์เซ็นต์เต็มเซตตัวเมตันยินเต็มตัวแบบสิบแปดเลยนอกจากเต็มแบบสิบสิบมาเปียโซดุยาอวัชช์จะมากับอันนี้ละฟิวอิมริกันต่างกันในวิดีโอตกใจในมันเนี่ยเพื่อกุลูทุกเรื่องเนี่ยซีซั่นกูต้นอายุซ่าซีซั่นกูมันเนี่ยชินอายุกันในวิดีโอโกนายที่ไลน์โนมิดาเซชาวกิโลฮัสที่คนชิดตรงงาไลน์โนมิดาเซโกกิโลฮัสติงงาเต็ดเต็ดตรงเนี่ย
American Soya, the Borami, Abogu, Timpia, Baromation.
Tora Shimakmia. Mela Tianiga, Syria Democratic Tapuriha, Syria Shimia Banga, a Junjan, ISIS Situarigu, Shinto people to a Wimper Sissingu, Sarting Gajabare. Bakas Mugu, Lumia on Sawan Nanga, Pidano, Sissing, Patama Singu, Mila Lebema, Almizwa, Song Takibare. Dechira Mio Dinga, a jump at the Marigo, Shinin people to a pillow day, Dudia Sin, Wimper Sissing Ego, Zona Tonyanima, Sardin, Pillow Kibare. Syria Nanga, Dechira Muga, Isis, a jump at the Marigo, Udi Bido Pillow Day, Syria Democratic Tapoye, Sissing Ego, Genodoga, Juzuare, American Nanga Jai Wenji. Mike Pompeo ga yee da thauk pyan ne chin nya che ma pho pya tha ba de Syria nai ngan a shi myaw pai ma shi de Deshira myo ha Syria ne Iraq nai ngan lu ga pi du re ko hnit paw mya soa a chan phet dukkha pe ni de ISIS sit twe jwa re ye a khai ma khan da ji thu phit ba de Deshira myo ha Iraq nai ngan ne zak ga ni mine 30 law a kwa we ma ti shi da jaw di phit sin ma Iraq le pa win pat tet ni ba de ISIS chi mong yee nai ngan da ga nyaw maw a phwe ga le Pawin Patan Nidru, Syria Democratic Tapuego, Chimare, Taukuri, Pambu Pigibare. Dutia says Sissing is Sardinia Salu, ISIS Takaye the Marine, Turoye, Sipper Sanya Pisi, Donsoni Bo, Lijongani, Bonje Takamuri, Jane Famiazo, Pilo Kebare. Iraning and a Pilo Tare, Chigama have you at the board to Nimutai, Ira Suyanine, Tuye Nezaku, Piwa, Kagwe Namune. ISIS appointed the char a jumper a poor year, change on Murigo, Gagwe Pie Dre, Janodoga, Aguni Pima Pibare. Nabi, Gula Damaga, Lunue Consi, Sumpiace, Ma, Nene, Nalin, and Yi. Syrian and Ashimia by Manditanare, Lumiozuri Pijare, Arat, Cut, Crianine, Dakmani, Nangaye Pisima, Bowen Lazi Yedre, Loka in Sanya Piama Pitelo, Winji Pompeyoga, Pibare. Lameja di Dwin Taiboria, Long Kakevali, me. Genodoye Lupo came at Syria Democratic Tapori Bo, a Piwa, Yonji Mushibare. Syria နိုင်ငံ ကို ISIS တွေရဲ့ ဘေးစိုးက နေ ကယ်တင်ပြီး Syria ပြည်သူတွေ အတွက် ပုံမှန် ကောင်းမွန် တဲ့ အနာဂတ် အတွက် အတူတကွ လှုပ်ဆောင်ခွင့် ရတဲ့ အတွက် ဂုံယူ ဝမ်းမြောက်လျက် ရှိပါတယ် ISIS တွေ လုံးဝ အမြင့်ပြတ် သွား အောင် လှုပ်ဆောင်ဖို့ ရာ အတွက် လုပ်ကင်စရာ တွေ အများကြီး ရှိနေသေးတယ် လို့ သမ္မတ Donald Trump က ပြောပါတယ် အခြေအနေ ကောင်း တွေ ကို ဖန်တီးပေးရင် လှုပ်စရာ ရှိတာ တွေ မြန်နိုင်သမျှ အမြန်ဆုံး ပြီးမြောက် အောင် လှုပ်ဆောင်ဖို့ အတွက် သမ္မတ က စိတ် ပိုင်းပြတ် ထား ကြောင်း ဝန်ကြီး Pompeo က ပြောပါတယ်
ရေးပါတဲ့စီးရေးရအောင်မြင်မှုအခြေအနေကိုဆက်ပြီးတော့ထိန်းထားနိုင်ရေးအတွက်တာဝန်တွေကိုညွန်ပေါင်းအဖွဲ့ဝင်တွေဒေတာတွင်းကလှုပ်ဖော်ကင်မဲ့တွေမဟာမိတ်တွေအနေနဲ့မျှဝေတာဝန်ယူကြဖို့ကျွန်တို့တို့ကဆက်လက်တောင်းဆိုပါတယ်ခင်ဗျာအခုထုတ်လင်းပေးကြတာကတော့အမေရိကန်စွာရဲ့သဘောထားအမြင်အဘော်ဖြစ်ပြီးတော့ VOA ရဲ့အဘော်မဟုတ်ကြောင်းသတ်ရရှင်များကို
အသည့်ပေးပါတယ်ဗီအိုအေအမေရိကန်တန်မြန်မာပိုင်းရဲ့တောက်ကြနေမနေ့ခင်းစီစဉ်တွေကိုဆက်ပြီးတော့ထုတ်လွှင့်နေပါတယ်အခုတော့သတင်းအချင်းချုပ်ကိုကိုကျော်ကျော်သိန်းကနေပြီးတော့ကြီးညာပေးပါလိမ့်မယ်ခင်ဗျာနှစ်ထောင်၂၀ခုနှစ်သမတ်ရွေးကောက်ပွဲအတွင်းအဲ့ဒီအချိန်ဒီမိုကရက်တစ်ပါတီကသမတ်လောင်းဟီလာရီကလင်တန်အီးမေးလ်အရှုပ်တော်ပုံကိုကန်တွယ်ဖြေရှင်းတဲ့ပေါ် FBI ညွှန်ကြားရေးမှူးဟောင်းဂျိမ်းစ်ကိုမီကိုအမေရိကန်တရားရေးဌာနရဲ့ဌာနတွင်းလုပ်ငန်းစစ်ဆေးရေးမှုချုပ်ကကြာသပတေးနေ့မှာဝေဖန်ပြောဆိုလိုက်ပါတယ်။ဒါပေမဲ့နိုင်ငံရေးရပက်လိုက်ပြီးဆုံးဖြတ်လုပ်ဆောင်တယ်ဆိုတဲ့ထောက်ထားမျိုးတော့မတွေ့ရဘူးလို့ပြောပါတယ် သမ္မတဒေါ်နယ်ထရမ့်ရဲ့မိသားစုဖောင်ဒေးရှင်းဟာသူရဲ့ကိုကြိုးစီးပွားရေးနိုင်ငံရေးအမြတ်အစွန်းတွေအတွက်ဆယ်နှစ်ကျော်ကြာဥပဒေကိုချိုးဖောက်လာတယ်လို့ဆိုပြီးဖြတ်သိမ်းဖို့နယူးယောက်ပြည်နယ်ကတရားစွဲဆိုထားပါတယ်။ဥပဒေကိုလွန်ကျူးကျူးချိုးဖောက်ပြီးထရမ့်အတွက်မဲဆွယ်ရာမှာနိုင်ငံရေးရပူးပေါင်းဆောင်ရွက်တယ်လို့အချို့မြတ်မြူတဲ့အဖွဲ့တွေဖောင်ဒေးရှင်းတွေလိုက်နာရမယ်အခြေခ မှာအမေရိကန်အစိုးရရဲ့တောင်းဆိုချက်တွေကိုကောင်စီကလက်လျောနိုင်ခြင်းမရှိဘူးလို့တကြွလှုပ်ရှားသူတွေနဲ့တန်တမန်တွေကပြောပါတယ်။ဒါကြောင့်နောက်သတင်းပတ်တနင်္လာနေ့ဂျနီဗာမှာစတင်ကျင်းပမယ်လူ့အခွင့်အရေးကောင်စီအစည်းအဝေးကိုမတက်ဘဲထရမ့်အစိုးရကနှုတ်ထွက်မယ်ဆိုတဲ့သတင်းတွေထွက်နေပါတယ်။လူ့အခွင့်အရေးကောင်စီရဲ့သတင်းသုံးပတ်ကြားအစည်းအဝေးကိုဇွန်လ16ရက်နေ့ကနေဇူလိုင်လ6ရက်နေ့ထိကျင်းပမှာပါ။အမေရိကန်နှုတ်ထွက်မဲ့ကိစ္စဟာတေချာပေါက်ဖြစ်မဲ့ပုံရှိနေပြီလို့အမိမဖော်တဲ့အမေရိကန်သတင်းရင်းမြစ်တစ်ခုက Reuters သတင်းဌာနကိုပြောပေမဲ့အသေးစိတ်တွေကိုတော့မပြောပါဘူး။အမေရိကန်သမ္မတဒေါ်နယ်ထရမ့်ဟာထိပ်သီးဆွေးနွေးပွဲအတွက်စင်ကာပူကိုသွားတော့ငါနော်ကိုရီးယားစစ်ဗိုလ်ချုပ်တူကိုအလေးပြုတာဟာရန်ဘက်ပြည်ပနိုင်ငံတစ်ခုရဲ့စစ်ဗိုလ်ပြောက်ကိုမလုံစဘူးလေးစားသမှုပြသရာရောက်တယ်လို့ဝေဖန်မှုတွေရှိနေပါတယ်။ထိပ်သီးဆွေးနွေးပွဲအကြောင်း42မိနစ်ကြာသတင်းလို့တပုတ်ကိုမြောက်ကိုရီးယားနိုင်ငံပိုင်ရုပ်တံကထုတ်လွှင့်တာမှာသမ္မတထရမ့်နဲ့ဗိုလ်ချုပ်ကြီးနိုကွန်ချိုးတို့ရဲ့ကတိကောက်တွေ့ဆုံကြဖို့လည်းထည့်သွင်းထားတာပါသမ္မတထရမ့်ကဗိုလ်ချုပ်ကြီးနိုကွန်ချိုးကိုကိုယ်စားလှယ်အဖွဲ့ဝင်အများပြားကိုနှုတ်ဆက်ပြီးအဲ့ဒီဗိုလ်ချုပ်ကြီးကိုနှုတ်ဆက်ဖို့လက်ကမ်းတဲ့အခါဗိုလ်ချုပ်ကြီးကလက်မဆွဲဘဲအလေးပြုလိုက်တဲ့အတွက်သမ္မတထရမ့်ကလည်းပြန်အလေးပြုပြီးမှလက်ဆွဲနှုတ်ဆက်တာဖြစ်ပါတယ်ရုရှားနိုင်ငံမှာဇွန်လ14ရက်ကြာသပတေးနေ့ကစတင်ကျင်းပတဲ့ကမ္ဘာဖလားဘောလုံးပြိုင်ပွဲဖွံ့ဖွဲအဖြစ်အိုးစုအေကအင်ရှန်ရုရှားနဲ့ဆော်ဒီအာရေဗျအသင်းတို့ရှင်းပိုင်ကစားတာမှာရုရှားအသင်းက5ဂိုးပြတ်နဲ့အနိုင်ရသွားပါတယ်ဒီကနေ့ဇွန်လ15ရက်တောက်ကြနေ့မှာတော့အိုးစုအေကအီဂျစ်နဲ့အူရုဂွေးအိုးစုဘီကမော်ရိုကိုနဲ့အီရန်ပေါ်တူဂီနဲ့စပိန်တို့ရှင်ပြိုင်ကစားကြပါမယ်ခင်ဗျာ
သတင်းချင်းချုပ်ကိုကိုကျော်သိန်းကြီးညာခဲ့တာပါခင်ဗျာအခုမနေ့အတွက်စီစဉ်ထုတ်လို့ရမှုကဒေါခင်မျိုးသက်ဖြစ်ပါတယ်အတန်ပိုင်းဆိုင်ရာအင်ဂျင်နီယာကတော့ဒရစမစ်ဖြစ်ပါတယ် VOE ကိုနားဆင်အားပေးခဲ့တဲ့အတွက်ကျေးဇူးများတင်ပါတယ်ခင်ဗျာကျွန်တော်ကြောက်အောင်လေပါ
This program has come to you from the Voice of America, Washington.